Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်ဇွန်လ10ရက်တောက်ကြန်8ညဖက်9နာရီနေ့10နာရီအစီအစဉ်တွေစတင်ထုတ်လွှင့်နေပါပြီ။ဒိုင်းတိုမီတာ25 30နဲ့51တို့ကနေတိုက်ရိုက်ဖန်ယူနာဆင်နိုင်ပါတယ်။ကျွန်မနန်းလောပါအခုညပိုင်းအစီအစဉ်တွေတာဝန်ယူတင်ဆက်တော်မှာပါ
။မင်္ဂလာပါရှင်ကျွန်မခင်ပြီးသေးပါ။အမေရိကန်အနေနဲ့မဟာမိတ်နိုင်ငံတွေနဲ့ကုန်သွယ်ရေးမှာမညီမညဖြစ်နေတဲ့သဘောတူညီချက်တွေကိုကနေဒါနိုင်ငံခဲတန်းမြို့မှာကျင်းပနေတဲ့ G7 ဆိပ်သီးဆွေးနွေးပွဲမှာကိုယ်ကိုင်တွယ်ဖြည့်ရှင်းနိုင်ဖို့ပြောလင်းတယ်လို့တမတ်ထရမ့်ကပြောဆိုလိုက်ပါတယ်။ဩစတြီးယားနိုင်ငံမှာရှိတဲ့ဗလီ9ခုကိုပိတ်ပစ်ပြီးတော့ဗလီစီယာ40ထက်မနည်းနဲ့သူတို့ရဲ့မိသားစုဝင်တွေကိုတိုက်မိတဲ့ကနေနှစ်ထုတ်မယ်လို့ဩစတြီးယားလက်ရရေးအစိုးရကဒီနေ့ပြောဆိုလိုက်ပါတယ်။ဒီလိုထိတ်တဲရနိုင်ငံတကာသတင်းတွေကိုကိုစော်ဝင်နိုင်တဲ့အတူပြပေးပါမယ်ရှင်
။ကောင်းပါပဲရှင်။မြန်မာအစိုးရထိပ်သီးအကြီးအကဲတွေဟာနှစ်ပြည်တော်ကတမရအိမ်တော်မှာကျင်းပတဲ့အရေးပေါ်အစည်းအဝေးမှာအမြင်သဘောထားတွေကိုကြားဖို့ရှိပါတယ်
။တန်ခါ Facebook တွေတချို့ကိုပြန်လုပ်မယ်ဆိုရဲဟာမျိုးလဲသတင်းတွေရှိလာတယ်။ရှိလာတော့အဓိကတော
့မဟာဂျူဟာနဲ့မူဝါဒလေးလာရဲ့အဖွဲ့ကလူလူဆက်ဆံရေးဒါရိုက်တာဦးအောင်သူငယ်မှရှင်နောက်ပိုင်းမှာအပြည့်ဆုံးတင်ပြတော်မှာပါ။ဒါအပြင်ရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့မြန်မာအစိုးရတပ်မတော်နဲ့လွတ်တော်ထိပ်တန်းကောင်ဆောင်တွေရဲ့ရှေ့ရှားပပတွေ့ဆုံဆွေးနွေးတဲ့အပေါ်ရက်လက်တိတိကျကျထွက်လာပါမလား။လူသားချင်းစာနာထောက်ထားမှုအကူအညီပေးရေးအဖွဲ့ကိုဖွဲ့စည်းအကောင့်တွေဖွားရတဲ့အချိန်တွေဘလို့ရှိပါသလဲ။ဒီလိုသတင်းတွေကလည်းကြားရမှာပါ။ဒုတိယပိုင်းနိုင်ရွယ်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားပါမယ်။အခုရင်ဆုံးတော့ဒီကနေ့ညဖက်နောက်ဆုံးမှာသတင်းတွေကိုမခင်ဖြူတွေနဲ့ကိုစောဝင်းလိုင်တို့ကပြောပြပေးကြပါအောင်ရှင်။
အမေရိကန်အနေနဲ့မဟာမိတ်နိုင်ငံတွေနဲ့ကုန်သွယ်ရေးမှာမညီမညာဖြစ်နေတဲ့သဘောတူညီချက်တွေကိုကနေဒါနိုင်ငံမှာကျင်းပနေတဲ့ G7 ထိပ်သီးဆွေးနွေးပွဲအတွင်းကိုင်တွယ်ဖြည့်ရှင်းနိုင်ဖို့မျှော်လင့်တယ်လို့တမရဒေါ်နယ်ထရမ့်ကပြောဆိုလိုက်ပါတယ်။သဘောတူညီချက်မရဘူးဆိုရင်လည်းအမေရိကန်အထက်ပို့ပြီးတော့ကောင်းနိုင်ပါတယ်ဆိုပြီးတော့လည်းဒီထိပ်သီးဆွေးနွေးပွဲအတွက်အင်ဂျီရောကနေမထွက်ခွာခဲ့သူ့ရဲ့ Twitter လူမှုကွန်ရက်မှာတမရကရေးသားခဲ့ပါတယ်။ကနေဒါ၊ဥရောပနဲ့မက္ကဆီကိုနိုင်ငံတွေကနေအမေရိကန်ပြည်ထောင်စုထဲကိုတင်သွင်းတဲ့တံမီးနဲ့အလူမီနီယံသတ္ထုတွေအပေါ်မှာထရမ့်ကအခွင့်ရှိချက်ခဲ့တဲ့ကိစ္စနဲ့ပတ်သက်လို့အမေရိကန်ရဲ့အရင်းအနှီးဆုံးမဟာမိတ်တွေကသမ္မတထရမ့်နဲ့ထိတ်တဲရင်ဆိုင်ဖို့ပြင်ဆင်နေကြတာပါထရမ့်အနေနဲ့ပြည်သစ်သမ္မတအီမန်နျူအယ်မက်ခရွန်နဲ့အရင်ဆုံးတွေ့ဆုံပြီးရင်တော့ G7 ဆက်မှုအင်အားကြီးနိုင်ငံကခေါင်းဆောင်တွေနဲ့ဆွေးနွေးပွဲကိုတက်ရောက်မှာဖြစ်ပြီးအဲ့ဒီနောက်ကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုနဲ့လည်းတည်တံ့တွေ့ဆုံအောင်မှာဖြစ်ပါတယ်။ထိပ်သီးဆွေးနွေးပွဲမတိုင်ခင်တည်ရမှာတော့ထရမ့်ကကနေဒါဝန်ကြီးချုပ်ထရူဒိုကိုဝေဖန်ထိုးနှက်ခဲ့တယ်လို့အင်ဂျီရောကလည်းအခုထိပ်သီးဆွေးနွေးပွဲအတွက်မှာတချို့ဆွေးနွေးပွဲတွေကိုသမ္မတထရမ့်တက်ရောက်မှာမဟုတ်ဘူးလို့ကြေညာခဲ့ပါတယ်ရှင်
။တရုတ်နိုင်ငံရဲ့အမေရိကန်ပြည်ထောင်စုနဲ့ကုန်သွယ်ရေးပို့ဆောင်မှုဟာပြီးခဲ့တဲ့မေလအတွင်းဒေါ်လာ 24.58 ဘီလီယံရှိခဲ့ပြီးအဲ့ဒီအရင်ဧပြီလကဒေါ်လာ 22.15 ဘီလီယံရှိခဲ့တာနဲ့ပိုပြီးတိုးလာခဲ့တာကိုဒီကနေ့ထုတ်ပြန်တဲ့တရုတ်အကောက်ခွန်ဌာနရဲ့အချက်အလက်တွေမှာဖော်ပြထားပါတယ်။ကျုပ်နိုင်ငံရဲ့ပို့ကုန်ပမာဏဟာမေလအတွင်း 12.600 ခန့်လုံးရှိခဲ့ပြီးအဲ့ဒီမတိုင်ခင်ဧပြီလထဲမှာတော့ 12.900 ခန့်လုံးရှိခဲ့တာကြောင့်ပို့ကုန်ပမာဏပိုင်းမှာတော့မဆိုးသလောက်ကျဆင်းလာပါတယ်။ဒါပေမဲ့လည်းမေလအတွင်းရှိခဲ့တဲ့နှုန်းဟာရိုက်တာသတင်းဌာနကစီးပွားရေးပညာရှင်တွေကိုမေးမြန်းစစ်တမ်းကောက်ယူပြီးခန့်မှန်းထားတဲ့တော့ဆေးရခိုင်နှုန်းပုံများနေတော့ဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်မေလနဲ့နိုင်ရှင်တော့တရုတ်နိုင်ငံရဲ့ပို့ကုန်ပမာဏဟာ26,000ခိုင်နှုန်းအထိတိုးလာတာဖြစ်ပါတယ်။ဒီနှစ်ရဲ့ပထမ5လကာလတစ်ခုလုံးအတွက်တရုတ်နိုင်ငံရဲ့အမေရိကန်ရဲ့ကုန်သွယ်ရေးပို့ဆောင်မှုကိုကြည့်ရင်ဒေါ်လာ 104.85 ဘီလီယံရှိပါတယ်။လက်ရှိအချိန်မှာနိုင်ငံသလုံးကတော့အပြန်အလှန်ပို့ကုန်တွေအပေါ်မှာဒေါ်လာ150ဘီလီယံအထိအခွန်တိုးမြင့်တင်းကျပ်တာတွေအသေးသေးလှုပ်သွားကြမယ်ဆိုပြီးချိန်ချောက်ထားပါတယ်။အစိုးရအနေနဲ့သူ့ရဲ့စီးပွားရေးကိုအခုတည်းပို့ပြီးလမ်းဖွင့်ပေးဖို့နဲ့လက်ရှိအမေရိကန်နဲ့ကုန်သွယ်ရေးမှာတရုတ်ဘက်ကကြီးမားစွာအသာစီးရနေတဲ့ကိစ္စကိုကင်တွယ်ဖြည့်ရှင်းပေးဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတောင်းဆိုထားတာပါတရုတ်ကလည်းဒီသတင်းဖတ်အစောပိုင်းမှာပဲတကယ်လို့ထရမ့်ကကုန်သွယ်တရုတ်ကုန်ပစ္စည်းတွေပေါ်အခွန်တိုးမြင့်ပြီးတခြားစီးမင်းစည်းကမ်းတွေနဲ့ချမှတ်လာမယ်ဆိုရင်နိုင်ငံခြားကကုန်သွယ်ရေးနဲ့စီးပွားရေးဆိုင်ရာသဘောတူညီချက်တွေအကျုံးဝင်တော့မှာမဟုတ်ဘူးလို့ချိန်ချောက်ထားပါတယ်
တရုတ်နိုင်ငံကိုရောက်နေတဲ့ရုရှားသမ္မတဗလာဒီမီယာပူတင်ကိုတရုတ်သမ္မတရှီကျင်းပင်ကဒီနေ့တောက်ကြနေမှာနိုင်ငံတော်အခမ်းအနားနဲ့ကြိုဆိုပါရယ်သမ္မတပူတင်ရဲ့ဒီတရားဝင်ခရီးစဉ်ဟာအမေရိကန်ရဲ့ဖိအားတွေကြောင့်နှစ်နိုင်ငံကြားပုံမှန်နီးစပ်မှုကိုတွန်းအားပေးနေတဲ့ဆိုတာကိုမိမောင်းထုတ်ပြတဲ့ခရီးစဉ်လည်းဖြစ်ပါရယ်အမေရိကန်ပြည်ထောင်စုကမြို့သားလုံခြုံရေးမဟာဗျူဟာအရသူတို့နှစ်နိုင်ငံအပေါ်မှာအထူးကတန်ပတ်နိုင်ငံတွေအဖြစ်နဲ့သတ်မှတ်လိုက်တဲ့အပေါ်တရုတ်နဲ့ရုရှားတို့ကစီးပွားရေးနိုင်ငံရေးနဲ့စီးရေးအရာပုံမှန်ပူးပေါင်းဆောင်ရွက်ပြီးတော့တွန်းပြန်လိုက်ကြပါရယ်သမ္မတပူတင်နဲ့သမ္မတရှီတို့ဟာပြီးခဲ့တဲ့နှစ်အတွင်းမှာ၅ချိန်တွေ့ဆုံခဲ့ကြတယ်လို့ရုရှားအရာရှိတွေကပြောပါတယ်ရှင
်။စီးရီးယားနိုင်ငံမှာတပုံနေထိန်းချုပ်မှုအမှရှိနေတဲ့အရသာလူနေရပ်ကွက်တစ်ခုကို လေကြောင်းကနေတက်ခတ်ခံရတာမှာလူ35ယောက်ထက်မနည်းသေဆုံးပြီးကလင်းငယ်တွေအပါအဝင်လူအများအပြားထိခိုက်ဒဏ်ရာရခဲ့တယ်လို့စီဒီယာလူအခြေအနေတွေကိုစောင့်ကြည့်နေတဲ့အဖွဲ့ကပြောပါတယ်။နောက်မြောက်ပိုင်းအစ်လစ်ခိုင်မှာရှိတဲ့စာဒနာရွာကိုပြစ်မှတ်ထားတက်ခတ်ခံရတာလို့ဗြိတိန်ခြေဆိုင်စီဒီယာလူခွင့်ရေးစောင့်ကြည့်အဖွဲ့ကပြောပါတယ်။အမျိုးသမီးတွေကလင်းငယ်တွေတက်ကြီးရွယ်အိုတွေကိုကြီးကယ လေကြောင်းတိုက်ခိုက်မှုတွေသိမရှိခဲ့သလိုတိုင်းပြည်အတွင်းတခြားဒေသတွေကအိုးအိမ်စုခွာထွက်ပြေးကြသူတွေကိုတောင်းအစ်တလစ်ခရိုင်ကိုရွှေ့ပြောင်းနေရာချထားခဲ့တာဖြစ်ပါတယ်
ကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19ကီလိုဟတ်ဇ်15653ညာလိုင်းဒိုမီတာ25ကီလိုဟတ်ဇ်11803ညာလိုင်းဒိုမီတာ32ကီလိုဟတ်ဇ်9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190ကီလိုဟတ်ဇ်15905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီမြန်မာပိုင်းစီစီရဲ့စောက်ကြတိညာနိုင်ငံတကာသတင်းတွေကိုဆက်ပြီးတော့တင်ပြပေးသွားပါမယ်ဩစတြေးလျနိုင်ငံမှာရှိတဲ့ဗလီခုနှစ်ခုကိုပိတ်ပစ်ပြီးတော့ဗလီဆရာ40ထဲမှနည်းနဲ့သူတို့ရဲ့မိသားစုဝင်တွေကိုလည်းတိုင်းပြည်တွေကနေနှစ်ထုတ်မယ်လို့ဩစတြေးလျလက်ရရင်အစိုးရကဒီကနေ့ပြောဆိုလိုက်ပါတယ်။နိုင်ငံရေးရာကိစ္စတွေမှာအစ္စလာမ်အယူဝါဒကိုအသုံးပြုတာနဲ့နိုင်ငံသားကနေထောက်ပံ့မှုယူနေကြတဲ့ဘာသာရေးအဖွဲ့တွေကိုချေမှုန်းတဲ့တစိ့တစ်ပိုင်းအနေနဲ့အခုလိုလှုပ်ဆောင်မှဖြစ်တယ်လို့ဆိုပါတယ်။နိုင်ငံသားကငွေကြေးထောက်ပံ့မှုယူနေတဲ့ကိစ္စတွေကိုဆွေးနွေးနေကြောင်းဩစတြေးလျနိုင်ငံမှာရှိတဲ့တူရကီဗလီတွေကိုကြီးကြပ်တဲ့အဖွဲ့ ATIB ဝန်ထမ်းဗလီဆရာတွေအပေါ်မှာနေထိုင်ခွင့်ပေးထားတာကိုလည်းပြန်ပြီးတော့သုံးသပ်နေတယ်လို့လက်ရဆွန် Freedom Party ရဲ့ပြည်ထရေးဝန်ကြီး Herbert Kick ကပြောပါရယ်နေထိုင်ခွင့်ခွင့်ပြုချက်ပြန်လည်ရုပ်သိမ်းတဲ့ဖြစ်ရနှစ်ချိန်ရှိခဲ့ပြီးတော့တိတ်မကြခင်ကပဲဗလီဆရာ၅ဦးကိုလည်းပထမဆုံးအကြိမ်နေထိုင်ခွင့်ညှင်းပယ်ခဲ့တယ်လို့ဝန်ကြီးခက်ကပြောပါရယ်ဗီယက်နမ်မြို့တော်မှာရှိတဲ့သဘောထားတင်းမာတဲ့တူရကီအမျိုးသားရေးဝါဒီဗလီတခုကိုပိတ်ပစ်ပြီးဗလီ6ခုကိုကြီးကြပ်လဲပတ်နေတဲ့အာရဗ်ဘာသာရေးအဖွဲ့ကိုလည်းဖျက်သိမ်းပစ်မယ်လို့ဩစတြေးလျဝန်ကြီးချုပ်ကလည်းပြောပါတယ်။တူရကီနိုင်ငံကတော့အခုလုပ်ရက်တွေဟာအစ္စလာမ်ဘာသာကိုစန့်ကျင်တဲ့လူမျိုးရေးခွဲခြားတဲ့လုပ်ရက်ဖြစ်တယ်ဆိုပြီးတော့ဖြစ်တယ်ရှုံချထားပါတယ်ရှင်
။မြောက်အတ္တလန်တိတ်စာချုပ်နေတိုးအဖွဲ့ကာကွယ်ဝန်ကြီးတွေဟာဥရောပသမဂ္ဂ EU ရဲ့နိုင်ငံခြားမူဝါဒဆိုင်ရာအကြီးအကဲဖက်ဒရီကာမိုဂရီနီနဲ့ဒီကနေ့တွေ့ဆုံပြီးဥရောပဒေသတွင်နိုင်ငံတပ်ဖွဲ့တွေနဲ့စစ်သုံးထောက်ကူပစ္စည်းတွေရွှေ့ပြောင်းနေရချထားမှုမှာပိုပြီးဤအနီးကပူးပေါင်းဆောင်ရွက်သွားကြဖို့ဆွေးနွေးကြပါတယ်တပ်ဖွဲ့တွေရွှေ့ပြောင်းသွားလာမှုဆိုင်ရာလုပ်ငန်းအစီအစဉ်တရားကို EU ကချမှတ်ခဲ့ပြီးနောက်လောက်လောက်အကြာမှာအခုအစည်းအဝေးကျင်းပတာဖြစ်ပါတယ်ရုရှားနဲ့ပြည်ပခဖြစ်နေချိန်မှာနေဆက်တွေမှာအချိန်ကြန့်ကြာမှုကြုံရတာမျိုးတင်ကားတွေသွာလာဖို့အတွက်တံတားတွေမကောင်းတော့တာလို့အခြေအနေတွေကိုကြော်လနိုင်ဖို့အတွက် EU ရဲ့လုပ်ငန်းစဉ်ဟာအရေးကြီးတယ်ဆိုတာကို NATO အဖွဲ့ကလက်ခံထားတာပါEU ဖွဲ့ဝင်နိုင်ငံတွေ28နိုင်ငံမှာစီးပင်းစည်းကမ်းတွေတစ်ခုနဲ့တစ်ခုသဟဇာတမဖြစ်တာအမေရိကန်တပ်ဖွဲ့တွေအလွဲပြောင်းလုပ်နိုင်အောင်အထူးခွင့်ပြုပေးတဲ့အခြေအနေမျိုးသိမရှိတာတွေကနေတိုးအဖွဲ့အတွက်တပ်ဖွဲ့တွေဖြန့်ကျက်ချထားရမှာအခက်အခဲဖြစ်စေသလိုအရေးကြုံရင်အလင်းအမြန်ကင်တွယ်နိုင်မဲ့အရေးကိုပိုပြီးခက်ခဲစေတယ်ဆိုပြီးနေတိုးကမကြင်မနာပြောဆိုနေကြတာဖြစ်ပါတယ်ရှေ့လာတဲ့နေတိုးအဖွဲ့ဝင်ခေါင်းဆောင်တွေရဲ့ထိပ်သီးဆွေးနွေးပွဲကျင်းပရင် EU နဲ့ပူးပေါင်းဆောင်ရွက်ရေးသဘောတူညီချက်လက်မှတ်ရေးထိုးမယ်လို့နေတိုးအဖွဲ့အတွင်းမှုချုပ်Jens Stoltenberg ကပြောပါတယ
်ရူမေးနီးယားနိုင်ငံမှာကလင်းငယ်ရီဒါဇင်နဲ့ချီတိုက်ဆုံခဲ့ရပြီးဖြစ်တဲ့ဝက်သက်ယောဂပြန့်နှံ့ဖြစ်ပွားမှုကိုရှော့ချနိုင်ဖို့ကြိုးစားနေကြပါတယ်ဒီသတင်းပတ်တစ်ပတ်အတွင်းမှာလည်းနောက်ထပ်ကူးစက်ပြန့်ပွားမှုပေါင်း200လောက်ထိရှိလာနေတာပါခုလိုအခြေအနေထိပြန့်ပွားလာတာဟာတချို့ဒေသတွေမှာကာကွယ်ဆေးထိုးပေးတဲ့နှုန်းနည်းတာနောက်နိုင်ငံအထွေအကျော်မော်ပုံကိုယ်တွေကလည်းကလင်းငယ်တွေကိုဝက်သက်ကာကွယ်ဆေးမထိုးဖို့သတိပေးလှုံ့ဆော်တာတွေလုပ်ခဲ့တဲ့အပြင်ဒီယောဂမရှိတော့ပါဘူးဆိုပြီးလို့တောင်မှပြောဆိုခဲ့တာတွေကြောင့်အခုလိုဖြစ်ရတာလို့ဆိုပါတယ်ကာကွယ်ဆေးထိုးပြီးကြိုတင်ဟန့်တားလို့ရတဲ့ကူးစက်ဖို့လွယ်ကူလာတဲ့ဒီယောဂဟာရူမေးနီးယားနိုင်ငံရဲ့အလွမ်းပါဆုံးဒေသတွေမှာတော့ကလင်းငယ်တွေကိုဖျားနာအောင်လုပ်နေတုန်းမှဖြစ်ပါတယ်ရူမေးနီးယားနိုင်ငံသားတန်းနဲ့ချီဟာပြည်ပမှာအလုံးလုံးကန်နေကြသူတွေဖြစ်တယ်လို့မကြာခဏခီးသွားလာတာကြောင့်လဲယောဂပြန့်ပွားမှုကတ်ဆိုးကိုပိုးပြီးတော့လျင်မြန်စေတာဖြစ်တယ်လို့ရူမေးနီးယားကူးစက်ယောဂကာကွယ်ရေးဌာနက AP သတင်းဌာနကိုပြောဆိုခဲ့ပါတယ်ရှင်
။အမေရိကန်ပြည်ထောင်စုကဒေါ်လာ6ဘီလျံနီးပါးတန်ဖိုးရှိတဲ့စွန့်ပစ်ပစ္စည်းတွေကိုပြီးခဲ့တဲ့နှစ်အတွင်းတရုတ်နိုင်ငံကိုတင်ပို့ခဲ့တာမှာအဲ့ဒီကနေကုန်ပစ္စည်းနဲ့တခြားထုတ်ပို့နိုင်တဲ့ပစ္စည်းတွေအဖြစ်ပြန်လည်ထုတ်လုပ်ပြီးအမေရိကန်နဲ့နိုင်ငံတခြားနိုင်ငံတွေကဈေးကွက်တွေကိုတင်ပို့ရောင်းချခဲ့တာပါ။အမေရိကန်ပြည်ထောင်စုအနောက်ဖက်ကမ်းခြေကစစ်ကမ်းတွေမှာထိရောက်ကတည်လာတဲ့ကုန်ပစ္စည်းတွေချခဲ့ပြီးတဲ့နောက် အခွန်ကြီးပဲပြန်ရမယ်ကုန်တက်တာတွေနဲ့ဆုံးဖြတ်ပစ္စည်းတွေကိုကုန်ကြောဖြစ်ပြန်လဲထုတ်လုပ်ရောင်းချသူတွေကတရုတ်နိုင်ငံကိုတင်ပို့ကြတာဖြစ်ပါတယ်အဲ့ဒီနေ့ဟာအကုန်ကြတက်တာတဲ့နေ့လည်းဖြစ်ပါတယ်ဒါပေမဲ့နိုင်ငံခြားကတင်သွင်းလာတဲ့စက်ကူအဟောင်းမျိုးစုံကနေအထက်အလိတ်အဆုံးဆုံးပြအမိုက်မျိုးစုံတွေတင်သွင်းမှုကိုဇန်နဝါရီလတရနေ့ကစပြီးတရုတ်အစိုးရကပိတ်ပင်လိုက်တ ကိုတရုတ်ဘက်ကပိတ်ပင်လိုက်မှုကြောင့်ဖီနစ်မြို့မှာအခြေစိုက်တဲ့ဒီဆွန်ပစ်ပစ္စည်းပြန်လည်အသုံးပြုရေးကုမ္ပဏီဟာကယ်လီဖိုးနီးယားပြည်နယ်မှာစက်ရုံတည်ဆောက်ထားပါတယ်။ကမ္ဘာကျော်စားတော့ကဲတူလည်းဖြစ်အစီအနံယုတ်တန်ဌာနမှာပတ်အန်အောင်ဆိုတဲ့အမည်နဲ့နိုင်ငံတကာကဟင်းလျာမျိုးစုံတွေကိုတုံ့တက်တင်ပြနေသူလည်းဖြစ်တဲ့အန်တိုနီဘိုရင်ကွယ်လွန်သွားပြီဖြစ်ပါတယ်။သူဟာ ော်ရင်းဟာအသက်62နှစ်အရွယ်မှာတည်ဆုံသွားတာဖြစ်ပါတယ်ခင်ဗျာ
။တောက်ကြနေညပိုင်းနောက်ဆုံးအသတင်းတွေကိုမှခင်ပြည့်ထွေးနဲ့ကုဇော်ဝင်းလိုင်တို့ကကြေညာပေးခဲ့တာပါ။ VOA ကလည်းအခုထုတ်လင်းပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com နဲ့ VOA ရဲ့ Facebook ဆာမျက်နှာမှာလည်းထုတ်လင်းချိန်နဲ့တပြေးညီတိုက်ရိုက်နားဆင်နိုင်ပါတယ်။အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြသွားပါမယ်။ဒီကနေ့အစိုးရလွှတ်တော်နဲ့တပ်မတော်ကနိုင်ငံထိပ်သည့်အကြီးအကဲတွေဟာနေပြည်တော်ကသမ္မတအိမ်တော်မှာအစည်းအဝေးတရက်ကျင်းပပြီးတော့ရခိုင်ပြည်နယ်အရေးကိစ္စအပအဝင်အမျိုးသားလုံခြုံရေးနဲ့နိုင်ငံတကာဆက်ဆံရေးအခြေအနေတွေဆွေးနွေးခဲ့ကြပါတယ်။ဒီအစည်းအဝေးနဲ့ပတ်သက်ပြီးတော့ဆွေးနွေးတဲ့အကြောင်းအရာတချို့ကိုသာသတင်းထုတ်ပြန်တဲ့အပေါ်နိုင်ငံရေးလှစ်လာသူတွေကဝေဖန်တာတွေရှိနေပေမဲ့လို့လက်ရှိကြုံတွေ့နေရတဲ့နိုင်ငံအခြေအနေအရအရက်ဖက်စစ်ဖက်ဆက်ဆံရေးကိုပုံမောစီလုံးညီညွတ်ဖို့လိုအကြောင်းသုံးသပ်ကြပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ဒီကနေ့နေပြည်တော်မှာကျင်းပတဲ့အမျိုးသားလုံခြုံရေးနဲ့နိုင်ငံတကာဆက်ဆံရေးအခြေအနေနဲ့ဆက်လင်းတဲ့အစည်းအဝေးကိုလွှတ်တော်အစည်းအဝေးတွေကိုရုပ်တရက်ရန်နာပြီးနောက်တရက်မှာကျင်းပခဲ့တာဖြစ်ပါတယ်ဒီအစည်းအဝေးကိုနိုင်ငံတော်သမ္မတဦးဝင်းမြင့်နဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒုသမ္မတ2ဦးပြည်သူ့လွှတ်တော်နဲ့အမျိုးသားလွှတ်တော်ဥက္ကဋ္ဌ2ဦးတမတော်ကာကွယ်ရေးဦးစီးချုပ်နဲ့ဒုတမတော်ကာကွယ်ရေးဦးစီးချုပ်ပြည်ထရေးကာကွယ်ရေးနဲ့နေဆက်ရေးရာဝန်ကြီးဌာနနိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဌာနကပြည်ထောင်စုဝန်ကြီးတွေနဲ့အတူပြည်ထောင်စုရှေ့နေကျုံးတဲ့တမရာယုံဝန်ကြီးဌာနဒုဝန်ကြီးတို့ပါဝင်တက်ရောက်ခဲ့ပါတယ်အစည်းအဝေးအပြီးမှာတော့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံ UNHCR ကုလသမဂ္ဂဖွံ့ဖြိုးမှုအစည်းအဝေး UNDP တို့နဲ့နားလည်မှုစာချုပ်လွှာရေးထိုးထားတဲ့အခြေအနေစုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့စည်းမှုအခြေအနေ Shangri-La Dialogue နဲ့သက်ဆိုင်တဲ့ကိစ္စရပ်အပြင်ရခိုင်ပြည်နယ်နဲ့နေဆက်လုံခြုံရေးကိစ္စရပ်တွေကိုဆွေးနွေးကြကြောင်းသတင်းထုတ်ပြန်ပါတယ်။နိုင်ငံတော်သမ္မတရုံးရဲ့ပြောရေးဆိုခွင့်ရှိသူကိုဆက်သွယ်မေးမြန်းရပါလေ။ထုတ်ပြန်တဲ့သတင်းအပြင်ထပ်မံပြောဆိုလို့မရကြောင်းသာဖြေကြားခဲ့ပါတယ်။နိုင်ငံရေးလေလာသုံးသပ်သူဒေါက်တာရံမျိုးသိန်းကသတင်းထုတ်ပြန်ချက်ဟာပြည်သူတွေကြားမှာဖြစ်ပေါ်နေတဲ့ထင်အောင်ထင်မှားဖြစ်မှုတွေကိုလွှမ်းမိုးစေတဲ့ထုတ်ပြန်ချက်မျိုးဖြစ်စေလိုကြောင်းပြောပါတယ်။
ဒီအစည်းအဝေးနဲ့ပတ်သက်တဲ့သတင်းထုတ်ပြန်ချက်ဟာဒီပုံရအရန်ဆန်လွန်တယ်လို့ကျွန်တော်မြင်တယ်။အဲ့တော့ဒီမြန်မာနိုင်ငံရဲ့နော်ဒီလိုလုပ်နေတဲ့ပတ်သက်လို့ဖြစ်ဖြစ်နိုင်ငံတကာဆက်ဆံရေးနဲ့ပတ်သက်လို့ဖြစ်ဖြစ်အများပြည်သူကအင်တာနက်ဆိတ်ဝင်စားနေတယ်လို့မြင်တယ်။နော်အဲ့ဒီလိုအခြေအနေမျိုးမှာဒီဒရင်ထုတ်ပြန်တဲ့နေရာမှာဟိုပြည်သူလူထုကြားမှာလည်းပဲပြောင်းထင်မှားဖြစ်မှုတွေဟာကောလာဟလတွေအဲဒါတွေကိုဒါတွေကိုတွန်းမှုနိုင်တဲ့ဒရင်ထုတ်ပြန်ချက်မျိုးပြည်ပြည်ကြကြထုတ်ပြန်ပြီးတော့ပြည်သူလူထုကိုအသိပေးနိုင်ဖို့အရေးကြီးတယ်လို့မြင်တယ်
မြန်မာပြည်ရဲ့လက်ရှိအခြေအနေမှာအရက်သက်စစ်ဘက်ခေါင်းဆောင်တွေဟာရန်ဖာရန်ခါတွစ်ဆုံတာမျိုးမဟုတ်ပဲပုံမှန်တွစ်ဆုံဆွေးနွေးဖို့ဟာအရေးကြီးလိုအပ်နေကြောင်းလည်းပြောပါတယ်။ဒီလိုတွစ်ဆုံဆွေးနွေးရမှာအပြန်အလှန်ယုံကြည်မှုရှိရှိပူးပေါင်းဆောင်ရွက်နိုင်ဖို့အခုလိုဆက်ပြောပါတယ်။
အဲ့တော့လက်ရှိအခြေအနေမှာတော့ဟိုမှာကျွန်တော်နိုင်ငံကြုံတွေ့နေရတဲ့စိန်ခေါ်မှုတွေအချက်အလက်တွေကိုဒါရင်ဆိုင်ပြီးတော့ဖြေရှင်းတဲ့နေရာမှာအဲကျွန်တော်တို့ဟာလာဒီအရက်ကဲကုန်းဆောင်နေနဲ့စစ်ဘက်ကုန်းဆောင်ကိုချာမှာဂျုံဂျီမိနားလည်းလို့ရှိရှိပူပေါင်းဆောင်ရနိုင်လို့လိုအပ်တယ်လို့မြင်တယ်။အဲ့တော့ရက်ဘက်ကုန်းဆောင်နေလို့ပြောတဲ့နေရာမှာကျွန်တော်တို့ဟာဟလာရခိုင်ပြည်နယ်မှာနော်ရခိုင်ပြည်သူလူထုအများကြီးရထောက်ခံမှုကိုရထားတဲ့ရခိုင်မျိုးသားပါတီကုန်းဆောင်တွေရဲ့အထက်ကဏ္ဍကိုလည်းထည့်သွင်းစဉ်းစားဖို့လိုအပ်မယ်လို့မြင်တယ်။တစ်ဖက်ကဒီလွှတ်တော်တွေကအပန်းတွေကိုလည်းနားထောင်မှုအကြီးကြီးတယ်လို့မြင်တယ်။
မဟာဗျူဟာနဲ့မူဝါဒလိလာရေးအဖွဲ့ကလူမှုစစ်ဆန်ရေးဒါရိုက်တာဦးအောင်သူငင်းကအစည်းအဝေးရဲ့ရက်လက်ကိုတုံ့တက်ဖို့ခက်ခဲပေမဲ့လက်တလောအခြေအနေအရစစ်ဘက်အရက်ဘက်စစ်ဆန်ရေးမှာညီညွတ်ရေးဟာအရေးကြီးလာကြောင်းပြောပါတယ်
။က
ยังใครดีเนี่ยยกไปกินจานในปัตตานีนั่นไงล่ะก็พี่อาเรียจะนรู้ตัวเราย้าล่ะเนาะตอนนั้นก็จะเราเลยดังแค่ไปชมบุญที่ชูโอ้พี่น้องเมื่อสุดเลยหาอยู่เลยประเด็นนี้สิ่งอะไรสิ่งอะไรเนาะที่ก้าวเราเนี่ยโอ้ยืนยันยืนยันเนาะตอนนั้นเราเอาสารสุขีเลยสุขภาพเฮาเราเปลี่ยนอะไรนั่นก็จะเราเลยโอ้จะนรู้แต่ยี่เดียวมาอย่างหูที่กาลามาพูดว่าหูยิ่งยุบชีพดูเรื่องกาลาวเนาะแต่เราแต่แค่มาจากเราเลยพี่นี่ละก็แต่ยี่มาสุราเนี่ยคู่พี่นี่เลยรู้ที่แต่ยี่เราอยากดูสุราก็ใช้ลูกเมียอุตส่าห์จะเป็นลูกพี่สุนิกาเลยใช่หรอเจ้าหน้าที่เนี่ยดีเจ็บไปยาเป็นสัตย์ที่ดีเลยว่าเลยปู่ยี่กี่เดือนลูกเช่นมา
ที่จะเป็นวัยตัวมาเราจะคันปีเนี่ยยี่กี่สานเนี่ยปัตเตปียี่มาในงานปอมาในงานตะกากะพี่อาปีราลุยมีเจ้าลานี่จ้ะลูกสุยาก็สงสารสิสิก่อนพิจิตรคู่พ่อผู้จีนยาเก็บไปเมื่อปีเรื่องมาในงานยี่พี่อาปีราลุยเลยสิ่งนี้ไปเลยตัวองค์สันสุจีก็รอจะคันยี่เนี่ยปัตเตปีพิจารณาเยี่ยมเยี่ยโกปีเรื่องปีบ้ากันน่าเลยบุลูอัจจ์จะเป็นเชื้อไอเอชกีตรินทานาเนี่ยมีพี่มาเปลี่ยนสุทาบีปีรองสุสุยาพ่อยงวินจีทานาปีรองสุวินจีมิวดาลงจงยี่สัญญาจำเป็นปกติตัวตาต้องทงกันเลยในงานตกตายวันนี้เนี่ยจะคันยี่โกแต่มาดีทันจะจะชุ่มเย็นบุยจีจังอาชาลงจงยี่สัญญาที่ดีสิเวมาเปลี่ยนจ้าทาบาร์เลย
ကိုမိုးစောတင်ပြတော်ရပါရှင်။ VOA မြန်မာပိုင်းအစီအစဉ်ကနေတောက်ကြနေညပိုင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့မြန်မာအစိုးရရဲ့ထိပ်သည့်အစည်းအဝေးကျင်းပတဲ့အပေါ်နိုင်ငံရေးအကဲခတ်ရဲ့အမြင်တွေကိုနားဆင်ကြရအောင်ပါ။ရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့မြန်မာအစိုးရတပ်မတော်နဲ့လွှတ်တော်ထိပ်တန်းခေါင်းဆောင်တွေရှာရှာပါပါတွေ့ဆုံဆွေးနွေးခဲ့ကြပေမဲ့ထူးထူးခြားခြားရလဒ်တွေထွက်ပေါ်နိုင်မှာမလားဆိုတာကတော့မေးခွန်းတွေထွက်ပေါ်နေဆဲဖြစ်ပါတယ်။ထိပ်တန်းခေါင်းဆောင်တွေပါဝင်တဲ့နိုင်ငံတော်လုံခြုံရေးနဲ့ကာကွယ်ရေးကောင်စီကားလုံးအဖွဲ့အနေနဲ့ဆွေးနွေးမှုမျိုးမဟုတ်တဲ့အတွက်လဲရလာတိတိကျထွက်ပေါ်လာနိုင်မှုမသေးချတဲ့အကြောင်းနိုင်ငံရေးနဲ့စီရဲ့အကဲခတ်ဦးမမောင်စိုးကပြောပါရယ် VOA ဝိုင်းတော်သားကိုဇော်ဝင်းလိုင်ကဆက်သွယ်မြင်းမြန်ရမှာဦးမမောင်စိုးကအခုလိုစတင်ဖြေကြားပါရယ
်ဒီနေ့အစည်းအဝေးကအမှန်မှန်တော့ဒီနေ့မှာပြည်သူ့လွှတ်တော်မှာဟိုကျွန်တော်တို့ရခိုင်နဲ့ပတ်သက်ပြီးတော့ဟိုစုံစမ်းအဖွဲ့မှာနိုင်ငံသားတယောက်ထည့်မယ်ဆိုတဲ့ကိစ္စကိုဆွေးနွေးဖို့ရှိတာဟုတ်နော်
ဟုတ်ကဲ့
အဲ့တော့ဒီနေ့ဆွေးနွေးပွဲဒီအိဟာနဲ့ပတ်သက်ပြီးတော့ဆွေးနွေးတယ်လို့ယူဆရတာပေါ့နော်အဲ့လိုယူဆရပါတယ်နော်ဒါပေမဲ့အဲ့ဒါကာလုံဆွေးနွေးပွဲမဟုတ်ဖ ೇನೆ နဲ့အဲ့ဒါဆိုပေါ့ဗျာဖြစ်တဲ့ခါကျတော့ကျွန်တော်တို့စဉ်းစားတဲ့ခါကျတော့ဒါ NLD ဆိုရအနေနဲ့တမရောကိုဒီနေ့အထိပေါ့၃နှစ်ကျော်ကာလတည်းမှာကာလုံမခေါ်ပဲသွားတဲ့ပုံစံတိုင်းပဲသွားမယ်ဆိုတဲ့ဟာမျိုးနဲ့ချစ်ကပ်နေဖို့ရတယ်လို့ပဲယူဆရပါတယ်အဲ့တော့အခုဟာတော့ကာလုံမဟုတ်ဘူးလို့ပြောလို့ရပါတယ်အဲသူတို့အနေနဲ့ကာလုံ NLD အစိုးရအနေနဲ့ကြော်လွှားခြင်းတဲ့ပုံစံတွေ့ရတယ်လို့ပဲပြောရပါမယ
်နောက်တစ်ခုကဆောဆောဥမောင်ဆိုဟိုတုံတတ်တယ်လို့ပေါ့ဒီ NLD အစိုးရဒီကာလုံကိုမခေါ်ဘဲနဲ့အနာမိုင်းလုပ်ဖို့အတွက်အယတာအစိုးရလက်ရှိ NLD အစိုးရနေပြီးတော့ချင်းကလှုပ်ဆောင်နေတဲ့သဘောမျိုးဆိုလို့ရှိရင်ရောဒီအခုလက်ရှိဒီနေ့တွေ့တဲ့ပွဲမှာဆိုရင်ဥပမာအားဖြင့်အယတာအစိုးရကလူတွေကများတယ်လေဆိုတော့ဒီအပေါ်မှာကောတမရဘက်ကဟိုအနေဒီအစိုးရချင်းကပ်ပုံကိုသူကကျင်းနှမှုရှိနိုင်ပါမလား
အဲ့ဒါကတော့ကျင်းနှမှုရှိတယ်မရှိတယ်ဆိုတာကတစ်ပိုင်းတမရဘက်ကနည်းတယ်များတယ်ဆိုတာတစ်ပိုင်းဒါပေမဲ့တကယ်တမ်းကသူ့လုပ်ပုံနဲ့သူရှိနေတာဗျအဲ့တော့2008အခြေခံဥပဒေအောက်မှာနိုင်ငံရေးလုံနေတယ်ဆိုတော့ရေကောက်ပွဲဝင်နေတယ်ဆိုရင်ကျွန်တော်တို့ရေကောက်ပွဲကတက်လာတဲ့အယတာအစိုးရအနေဒီဖြစ်စီမြည်သူနဲ့ဒီဘယ်ပါတီဖြစ်စီနဲ့နောက်ဒီ2008အခြေခံဥပဒေအတော်တည်ပြဌာန်းရဲ့တက်နေရကွန်ပရိုမိုက်လုပ်တဲ့နေရာတခုအဲ့ဒါကာလုံမရှိတယ်ဗျအဲ့ဒါကိုကြော်လွားမယ်ဆိုရင်ကျွန်တော်တို့စစ်စစ်ညီနိုင်မှုနည်းနည်းခက်လိမ့်မယ်လို့ကျွန်တော်အဲ့လိုတိုင်းမြင်ပါတယ
်တကယ်တကယ်ကတော့ကျွန်တော်တို့နားလည်တာကကာလုံအစည်းအဝေးခေါ်တယ်ကာလုံအစည်းအဝေးကနေဆုံးဖြတ်ချက်တခုခုချတယ်ဆိုရင်တော့ဒါမဖြစ်မနေလုပ်ကြမယ်ဆိုရင်အကောင့်ထည့်ပေါ်ကြမယ်ပေါ့နော်အစိုးရအနေနဲ့ရောတက်မလို့ပဲကောဆိုတဲ့သဘောမျိုးသဘောတဘာဝရှိတော့ဒီအခုဒီနေ့အစည်းအဝေးကအဆုံးဖြတ်ချက်ချတာတွေကတော့အဲ့ဒီလိုအကျိုးသက်ရောက်မှုရှိမလားအာလက်တွေ့မှာတကယ်အကျိုးရှိနိုင်မလား
ဒီနေ့စီဝေးရလဲကျွန်တော်ဘာကြီးဆုံးဖြတ်တယ်လဲမဆုံးဖြတ်တယ်လဲကျွန်တော်မသိဘူးကျွန်တော်ဒူဝကြီးခံမှန်းကြည့်ရတာဒီနေ့တွေ့ဆုံဆွေးနွေးမှုကညီနိုင်မှုပဲဖြစ်လိမ့်မယ်ဗျာဆုံးဖြတ်ချက်ချတာမျိုးအဖြစ်နိုင်မှုလို့ထင်ပါတယ်ဒါပေမဲ့ကျွန်တော်တို့အမြင်ကပြောမယ်ဆိုရင်2008အခြေခံဥပဒေထဲမှာ2008အခြေခံဥပဒေနဲ့သွားမယ်ဆိုရင်ရေကောက်ပွဲကတက်လာတဲ့အရသာဆိုးရရေအဲအခြေခံဥပဒေ2008အခြေခံဥပဒေကအတော်တီပေးထားတဲ့တက်ကေညီနိုင်စစ်ဆက်ဆွေးနွေးလို့ရတဲ့နေရာကာလုံနဲ့ဖြစ်တယ်။ဒီနေ့ဒီကာလုံကိုမခေါ်နိုင်သေးဘူးဆိုရင်တော့ရေကောက်ပွဲတက်လာတဲ့အရသာဆိုးရအနေအခြေခံဥပဒေက အတော်ဒီရှိနေတဲ့တက်နေကြမှာစစ်စစ်နှိမ့်နေမှုဆိုတာတော့ခက်ခဲလိမ့်မယ်လို့ထင်ပါတယ်ခင်ဗျ။ဟောမခွန်နိုင်သေးတာကိုကတနည်းအားဖြင့်အစဉ်ပြေမှုမရှိသေးဘူးဆိုတဲ့ဟိုတရံကိုပြနေတယ်ဆိုတဲ့သဘောလားခင်ဗျ။ဟုတ်ကဲ့အဲ့လိုပဲပြောလို့ရမယ်ထင်ပါတယ်။အဲ့ဒါဟာတော့အစိုးရအရသာစုအနေနဲ့တက်ကြတယ်မှာပုံမှန်ဆက်ဆံရေးတည်းမရှိသေးဘူးလို့ပြောလို့ရမယ်ထင်လို့ပြောလို့ရမယ်လ
ဆိုကိုကိုဇော်ဝင်းလိုက်ကဆက်သွဲမြင်းမြန်းတင်ပြသွားတာပါရှင်ခုတော့လာမယ့်စနေနေ့ည9:00နာရီတိုင်းလေးတိုင်းအစီအစဉ်မှာဘာအကြောင်းတွေဆွေးနွေးကြမလဲဆိုတာနှာစင်ကြည့်ရအောင်ပ
ါဆောရရှင်များရှင်ပကြာသေးခင်တုန်းကပဲမလေးရှားနိုင်ငံမှာမြန်မာနိုင်ငံကနေလာတဲ့မူရစီးဝါတွေအမြောက်များဖမ်းဆီးရမိခဲ့ပြီးနောက်ဆက်တွဲဆိုသလိုပဲမြန်မာနိုင်ငံမှာလည်းမူရစီးဝါနှိမ်နှင်းမှုတွေလှုပ်လာတာတွေ့ရပါတယ်။မူရစီးဝါမှောက်ခိုမှုတွေနဲ့ဆက်နွယ်ပြီးဖမ်းဆီးနှိမ်နှင်းတာတွေရှိတယ်ဆိုပေမဲ့လည်းမကြာခဏလက်တွေကိုမမိတာမျိုးမူရစီးဝါတိုက်ဖြတ်ရေးမှာထိရောက်ရောက်မရှိတာမျိုးတွေအပေါ်ဝေဖန်မှုတွေလည်းထွက်ပေါ်နေတာပါ။မြန်မာနိုင်ငံမူရစီးဝါတိုက်ဖြတ်ရေးဘာရီအားနဲ့ချက်တွေရှိနေလဲ။တူတဲအောင်လုံးနိုင်မဲ့နီလန်ဘာတွေရှိမလဲစူရာတွေကိုတော့ VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ခြားနိုင်ပါတယ်။ကိုယ်တိုင်ပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ View ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။စနေနေ့ဓာတ်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။ View American အတန်းရဲ့ဓာတ်ရိုက်လေးလိုက်စီစဉ်ကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတစ်ပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။ဓာတ်ရိုက်လေးလိုက်ဆွေးနွေးခန်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။အခုတော့တွေ့ဆုံဆွေးနွေးခန်းတစ်ပုဒ်တင်ပြပါမယ်။ရှိခိုင်ပြည်နယ်မှာအတိုင်းဝိုင်းနှစ်ပတ်စလုံးဆင်းရဲမွတ်တေမှုဒုက္ခတွေကိုခံစားနေရတာကြောင့်ပြည်နယ်ဖွံ့ဖြိုးတိုးတက်ရေးအတွက်ပုဂ္ဂလိကလုပ်ငန်းရှင်များနဲ့အစိုးရပူးပေါင်းပြီးဖြည့်ရှင်ကြိုးပမ်းတဲ့အနေနဲ့လူသားချင်းစာနာထောက်ထားမှုအကူအညီပေးရအဖွဲ့ UEHRD ကိုဖွဲ့စည်းအကောင့်နဲ့ဖော်နေတာဖြစ်ပါတယ်လို့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလောမြွန်းနယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်တော်ပြုံးကေဒီနိုင်ကပြောပါတယ်သက်သေလောဒုက္ခတဲ့ရေးဟာပြည်တွင်းရေးသက်သက်မဟုတ်တော့တာမို့နိုင်ငံတကာရဲ့အကူအညီတွေအကြံဉာဏ်တွေလိုအပ်ပါတယ်လို့လည်းဆိုပါတယ်ဒေါက်ခင်ဆိုဝင်းက UEHRD ရဲ့နိုင်ငံတကာဆက်ဆံရေးလုပ်ငန်းအဖွဲ့ဥက္ကဋ္ဌလည်းဖြစ်တဲ့ဒေါ်ပြုံးကေဒီနိုင်ကိုတည်တံ့တွေ့ဆုံမေးမြန်းချပါတယ်ရှင
်ဟုတ်ကဲ့ပါအဲ့တော့ UEHRD ရဲ့ပေါ့လေလို့ဒီလုပ်ငန်းစဉ်လေးကိုပေါ့လေအကြံဉာဏ်လေးပေါ့အချင်းချင်းပြောပြပေးပါလားရှင်ဘာလို့လဲဆိုတော့တော်တော်များများ UEHRD လို့ပြောတဲ့အခါမှာဒါကတော့အမှန်တကယ်ဖွဲ့စည်းထားတာကတော့ဟိုပုဂ္ဂလိကနဲ့ဒီအစိုးရနှစ်ရပူပေါင်းပြီဒါပေမဲ့တေချာတိတ်ပြီးတည်ကြတော့လေနည်းနည်းလေးကျဉ်းချုပ်ပြီးရှင်းပြပေးပါလားရှင
်ဟုတ်ကဲ့ UEHRD ဆိုတော့ကျမတို့ဒီနိုင်ငံတော်တိုင်းနိုင်ငံကလည်းပြောရပေါ့နော်ခဏနေရပြောသလိုပဲကျမတို့အနေနဲ့ဒီအပြစ်တင်သမျှတွေဆွဆွဲသမျှတွေကိုလည်းပဲလိုက်ပြီးတော့ဖြည့်ရှင်းနိုင်ဖို့အတွက်ကအဝန်နဲ့အားနဲ့မမျှသလိုပဲပေါ့လောက်ကလည်းလောက်ရတယ်ဒါတွေဖြည့်ရှင်းနိုင်ဖို့အတွက်ရမုံငွေလည်းထူပို့ပြီးတော့လည်းမသုံးနိုင် International PR Forms တွေဘာကြီးလဲကျမတို့မသုံးနိုင်အဲ့လိုမျိုးဆိုတော့State Council အနေနဲ့လည်းပြောတဲ့စကားတစ်ခုရှိပါတယ်အဲ့ဒါကတော့ဘာလဲဆိုရင်အလုံးနဲ့တက်တည်ပြကြဆိုပေါ့နော်တကယ်စည်ရင်းစေတနာအမှန်နဲ့ဒါဒီတကယ်ပဲပြန်ပြီးတော့မှရခိုင်ပြည်နယ်မှာငြိမ်းချမ်းစွာအတူရှင်တွဲပြီးတော့နေထိုင်နိုင်တဲ့ဟာပေါ့နော်အဲ့ဒါမျိုးကိုကျွန်တော်တို့ဆောင်ရွက်နိုင်ဖို့အတွက်ဆိုရခါကြတော့ဖွဲ့စည်းတဲ့အခါမှာ Union Enterprises ဆိုတာတကယ်တော့မြန်မာနိုင်ငံရဲ့ဟို private ပေါ့နော်ပုဂ္ဂလိကဒီစီးပွားရေး
လုပ်ငန်းရှင်တွေပေါ့
နော်အဲ့ဒါတွေကနေပြီးတော့အကုန်လုံးစုပေါင်းပြီးတော့ဒီနိုင်ငံမှာကြုံတွေ့နေရတဲ့အခက်အခဲကိုဒီ
အစိုးရနဲ့ပူးပေါင်းပြီးတော့
ဟုတ်ကဲ့အစိုးရနဲ့ပူးပေါင်းပြီးတော့ပေါ့နော် public to public ပေါ့ P2P ပေါ့
ပြည်သူလူထုက
လူထုကပြည်သူလူထုကိုတကယ်လိုအပ်တဲ့နေရာတွေမှာကူညီတာပေါ့လေဆိုတော့အဲ့ဒါကိုဆောင်ရွက်တာဖြစ်ပါတယ်အဲ့တော့ဆောင်ရွက်တဲ့အခါမှာလည်းပဲဒီခဏနေရပြောသလိုပေါ့ကော်မတီတွေကော်မရှင်တွေဒါတွေလည်းများပါတယ်အဲ့ဒီကနေပေးထားတဲ့ recommendation တွေလည်းအများကြီးရှိပါတယ်အဲ့ဒီကနေမှတော့အဓိကကတော့အခုတော့ပြန်လဲနေအပြန်လဲလက်ခံရေးနဲ့ပတ်သက်ပြီးတော့ပေါ့နော် reputation နဲ့ပတ်သက်ပြီးတော့မှဒီလုံလောက်တဲ့အစီအမံတွေဖြစ်အောင်ကူညီနေတာရှိတယ်နောက်ရေရှည်အကျိုးစီးပွားအတွက်လည်းပဲအခုလိုမျိုးပေါ့လမ်းတွေဖောက်ပေးတာတို့နောက်ဒီရခိုင်ပြည်နယ်မှာရှိနေတဲ့ community အားလုံးကနော်အထူးဖြင့်အမျိုးသမီးတွေအတွက်နောက်တစ်ခါ vocational training တွေပေးတာတို့เนาะတော့ကျမကြီးစောင့်ရှောက်မှုပေးတာတို့အဲဒီလိုလုပ်ငန်းမျိုးတွေပေါ့အ
ဲတော့နိုင်ငံတကာရဲ့ PR တွေ ဟိုအရန်ခံနေရတဲ့မြန်မာနိုင်ငံအတွက်ပေါ့နော်ဟိုနိုင်ငံတော်တိုင်းငံပုဂ္ဂိုလ်အနေနဲ့သူကနိုင်ငံတကာကတကယ်ကိုတက်သည့်ပညာရှင်တွေဒီအထင်ကြီးပုဂ္ဂိုလ်ကြီးတွေရဲ့အကူအညီရယူပြီးတော့ရခိုင်ရေးကိုဖြည့်ဆည်းမှုစူးစမ်းနေတာပေါ့အချိန်ထဲမှာပဲအဲ့ဒီလိုမျိုးနိုင်ငံတကာကနိုင်ငံသားတွေကိုခေါ်ပြီးတော့အကြံပေးကော်မရှင်မှာထည့်ရတာလားဆိုပြီးတော့ဟိုဘဝင်မကြတဲ့အဖွဲ့အစည်းကြီးကလည်းအများကြီးပဲပေါ့နော်အဲ့တော့ဒီလုပ်ငန်းစဉ်ကြီးတစ်ခုလုံးမှာအနောက်ရှက်အဟန့်အတားပေါ့စိန်ခေါ်ချက်တွေကလည်းတော်တော်လေးများနေတာတွေ့ရပါတယ်အဲ့တော့ဒေါ်ပြုံးကေတီတိုင်းတို့အဖွဲ့အစည်းအနေနဲ့ပေါ့နော်ဒီနိုင်ငံတကာဆက်ဆံရေးမှာလည်းကိုကပါနေရဲဆိုတော့ဒီနိုင်ငံတကာကိုမြန်မာနိုင်ငံမှာရှိနေတဲ့ဒီလိုစိန်ခေါ်ချက်အခက်အခဲတွေကိုသူတို့လို့နားလေပါရဲ့လားသူတို့ကိုချင်းစာနာပါရဲ့လားဆိုတော့ဘယ်လိုစဉ်းစားလို့ရပါလဲရှင
်ဟုတ်ကဲ့တကယ်တကယ်ထားမှာတော့ပေါ့နော်နိုင်ငံတနိုင်ငံရဲ့တကယ်ပြည်တွင်းရင်းနဲ့တကယ်ကြုံတွေ့ရတဲ့အခက်အခဲကိုတခြားတနိုင်ငံကချက်ချင်းနားလည်နိုင်ဖို့ဆိုတော့လေမဖြစ်နိုင်ဘူးဆိုတာလက်တွေ့ပဲဆိုတော့ကျွန်တော်တို့ကလည်းလက်ခံထားပါတယ်ဒါပေမဲ့နားလည်လာအောင်ပြောဖို့ကတော့ဒါကျွန်တော်တို့ဟိုတာဝန်ရှိတဲ့သူတွေအတွက်ကတော့ဒါကျွန်တော်တို့ရဲ့တာဝန်လည်းဖြစ်တယ်ပေါ့နော်တကယ်ကျွန်တော်တို့နိုင်ငံရဲ့နိုင်ငံအတွင်းမှာဖြစ်နေတဲ့အခြေအနေပေါ့နော်။နောက်ပြည်သူလူထုရဲ့နားလည်လက်ခံနိုင်တဲ့အခြေအနေဒါတွေအကုန်လုံးကိုလည်းကျွန်တော်တို့ကချိန်ဆရတာလည်းဖြစ်တယ်။ဖြစ်တဲ့အတွက်ကြောင့်မို့လို့တော့ဒီနိုင်ငံတကာကိုကျွန်တော်တို့ဒီအခြေအနေရရက်ကိုပေါ့နော်။ဟိုတကယ်ပဲဟိုပါဝင်ပြီးတော့မှကူညီဖို့ပြောတဲ့အခါမှာလည်းပဲတတိထားရတာရှိပါတယ်။ဒါပေမဲ့နိုင်ငံတကာအကူအညီကိုလုံးဝမယူဘဲပေါ့နော်။ကျွန်တော်တို့ဒီပဲဖြည့်ရှင်းနိုင်တဲ့ပြဿနာလားလို့မြင်ရင်လည်းကျွန်တော်တို့ဒီပဲဖြည့်ရှင်းရမယ်ပြဿနာလည်းမဟုတ်ဘူးလို့ပဲပြောမယ်ဒီပြဿနာဒီပြည်တွင်းကြီးမဟုတ်ဘူးဒါနိုင်ငံတကာနဲ့ဆက်ဆက်တဲ့ပြဿနာဖြစ်တယ်အဲ့တော့ကျွန်တော်တို့ကဒါကိုနိုင်ငံတကာကိုပါစေခြင်းဒီဖြစ်စေမပါစေခြင်းဒီဖြစ်စေဒီပြဿနာကနိုင်ငံတကာနဲ့ဆက်ဆက်တဲ့ပြဿနာဖြစ်တဲ့အတွက်ကြောင့်မို့လို့နိုင်ငံတကာအနေနဲ့ကတော့ပါဝင်ပတ်သက်မှာပဲဖြစ်တယ်အဲ့တော့မြန်မာနိုင်ငံအနေနဲ့စဉ်းစားရမှာတော့ဒါကိုဘယ်လိုကျွန်တော်တို့ရင်ဆိုင်မလဲပေါ့အဲ့ခါမှလည်းနီလန်းရှိပါတယ်ကျမတို့နိုင်ငံလိုမျိုးစီရေးရစီးပွားရေးရလည်းပဲတောင်တင်းခိုင်မာမှုမရှိသေးတဲ့ပေါ့နော်ဒါအားနည်းတဲ့နိုင်ငံတွေအနေနဲ့ဒီလိုနိုင်ငံတကာနဲ့ရင်မောင်တန်းပြီးတော့ပေါ့တန်းတူဖြည့်ရှင်းမယ်ဆိုရင်ကျမတို့ဟာဥပဒေပေါင်းပေါ်ကနေပြီးတော့တိတိကျကျထိုင်ပြီးတော့မှအလုပ်လုပ်ပြီးပြောနိုင်စုံနိုင်ဖို့လိုပါတယ်တရားဥပဒေစိုးမိုးရေးကိုအင်မတန်မှကျမတို့အလေးထားပြီးဆောင်ရွက်ဖို့လိုပါတယ်အဲ့တော့ဥပဒေအပေါ်မှာပေါ့နော်ဥပဒေအရာပေါ့ကျမတို့လုတ်ကင်ဆောင်ရွက်နိုင်တယ်ဥပဒေကြောင်းအရာလုတ်ကင်ဆောင်ရွက်ဖြည့်ရှင်းနိုင်တယ်တရားဥပဒေစိုးမိုးရေးပေါ်မှာလည်းကျမတို့အနေနဲ့အများကြီးအာမခံချက်ပေးပြီးဆောင်ရွက်နိုင်တယ်ဆိုမှသာလျှင်လည်းပဲကျမတို့လိုနိုင်ငံငယ်တွေအနေနဲ့နိုင်ငံတကာမှာပြောရေးဆိုခွင့်ဟာတဖြည်းဖြည်းရလာမှာဖြစ်တယ်အဲ့တော့နိုင်ငံတကာရဲ့ဆွက်ဖက်မှုနိုင်ငံတကာနဲ့ပါဝင်ပတ်သက်မှုဒါတွေကဒီအခုဆိုရင်နိုင်ငံတွင်းမှာလည်းပဲအမျိုးမျိုးဒါတွေနဲ့ပတ်သက်ပြီးဝေဖန်နေတာတွေရှိပါတယ်နိုင်ငံတကာရဲ့ဆွမ်းမှုချုပ်ကံမှုကိုခံရင်ကကျမတို့အချုပ်ချာအာဏာကိုထိပါနိုင်စေတယ်ဆိုတာကိုငင်းစရာမရှိပါဘူး။ဒါပေမဲ့နိုင်ငံတကာနဲ့အထူးချံဆန်ပြီးတော့နေပြန်နေဆိုရင်လည်းကျမတို့လိုမျိုးပေါ့နော်ကျမတို့ရဲ့နောက်အနာဂတ်တည်းရဲ့ပညာရေးကျမရေးလူမှုရေးစီးပွားရေးစတဲ့အချက်လက်တွေကိုလည်းထိခိုက်နိုင်တာဖြစ်တယ်။အဲ့တော့ကျမတို့ကြိုးစားရမှာတော့နိုင်ငံတကာနဲ့တင့်တင့်တယ်တယ်ပေါ့နော်။ကိုယ်နိုင်ငံရဲ့အချုပ်ချာအာဏာကိုလည်းမထိပါစေဘဲနိုင်ငံတကာနဲ့တင့်တင့်တယ်တယ်ဆက်ဆံနိုင်တဲ့တန်ရေးတမန်ရေးမျိုးပေါ့နော်တကယ်တင့်တယ်တဲ့အနေအထားမျိုးပြန်ရောက်အောင်ဒူပန်းမှာတော့အဲ့ဒါတော့ကျွန်တော်တို့လုပ်ရမယ့်တာဝန်ဖြစ်ပါတယ
်ဗီဒီယိုမြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်TVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia 77 ဂျိုးရူကနေပြတာတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ခန်းနာတွေကို TVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
VOA American အသံရဲ့စောက်ကြနေညဖက်အစီအစဉ်တွေကိုဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကတော့ line to meter 24 25နဲ့30နှစ်တို့ကနေဖန်ယူနာဆင်နိုင်ပါတယ်။ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြည်သူ့လွတ်တော်ကိုယ်စားလှယ်တော်ပြုံး KT9 နဲ့တွေ့ဆုံမြင်မြန်ခံတတိယပိုင်းကိုလည်းစောင့်မျှော်နာဆင်ကြပါအောင်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်ဇွန်လ10ရက်တောက်ကြနေ့ညပိုင်းအတန်လွင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်10နာရီတိအစီအစဉ်တွေကိုလိုင်းဒိုမီတာ25 32 51အပြင်လိုင်းလက်မီတာ190တို့ကနေပြီးတော့လဲတူးချက်ဖန်ယူနာဆင်နိုင်ပါတယ်။အခုညပိုင်းဆက်လက်ထုတ်လွှင့်သွားမယ့်သတင်းပတ်စင်ကဏ္ဍတွေထံမှာတော့အမျိုးသမီးကဏ္ဍသုတဆောင်လင်အမေရိကန်တခွင်စားတဲ့အပတ်စဉ်ကဏ္ဍတွေကိုကြားဖို့ရှိပါတယ်။ဒါအပြင်ဒီကနေ့အတန်လွင့်အစီအစဉ်မှာထပ်ပြီးကြားရဖို့ရှိသေးတာကတော့
ဟိုအဓိကကတော့ဘာလဲဆိုနီးပညာတစ်ခုကတောင်သူတွေလိုက်နာပြီးတော့ sustainable way ပေါ့နော်။တော့ရှောက်သူတို့ရေရှည်မှဒီဟာကိုမှလောက်ကိုင်းပြီးတော့သူတို့အကျိုးရှိသွားတယ်ဆိုတဲ့ဟာဒါကအောင်မြင်မှုလို့ပဲပြောရမှာပေါ့နော
်အနာဂတ်မြန်မာစိုက်ပျိုးရေးနဲ့ပတ်သက်ပြီးတော့သိပ္ပံနဲ့ဤပညာကဏ္ဍမှာအပြည့်အစုံတင်ဆက်သွားမှာပါအခုတော့ဒီကနေ့ရဲ့အပတ်စဉ်ကဏ္ဍတွေထဲကအမျိုးသမီးကဏ္ဍကိုအရင်ဆုံးထုတ်လွှင့်ပေးပါမယ်ချင်းတိုင်းရင်းသူမွိုင်းဟာအိန္ဒိယနိုင်ငံကနေတဆင့်ဒုက္ခသည်အစီအစဉ်နဲ့လွန်ခဲ့တဲ့ဆက်ရှင်နှစ်ကစပြီးအမေရိကန်ပြည်ထောင်စုမှာလာရောက်အခြေချခဲ့ပြီးလက်ရှိမှာအင်ဒီယားနာပြည်နယ်ရဲ့မြို့တော်အင်ဒီယားနာပိုလစ်မှာနေထိုင်နေသူဖြစ်ပါတယ်သူ့အနေနဲ့ပညာရေးကိုတံပိုးထားပြီးတော့အမေရိကန်နိုင်ငံမှာကျိုးပန်းရပ်တည်ခဲ့ရတဲ့အကြောင်းမွိုင်းနဲ့ဆက်သွယ်မေးမြန်းပြီးတည်တင်းမရဲ့အမျိုးသမီးကဏ္ဍမှာတော်လရတန်ကတင်ပြချပါတယ် You can bend but never break me cause it only serves to make me more determined to achieve my final goal
အမေပေါ်ကြမ်းပေါ့နော်အတူကောက်အဖြစ်တော့မွိုင်းလို့ပဲခေါ်ကြတယ်ပေါ့
Okay.
ဒီအမေရိကန်နိုင်ငံကိုပြချင်းရောက်လာပါလိမ့်ရှင်
။ Okay, 2000 August 6ရက်နေ့တိတိကျကျ။ကျွန်မအိန္ဒိယနေလာတာပေါ့နော်။အိန္ဒိယနေပြီးတော့ဒီ6ရက်နေ့ဘက်ကနေထွက်တယ်ဒီဘက်ကို6ရက်နေရောက်တယ်ပေါ့
။အခုအဲ့တော့ဒီအမေရိကန်ပြည်ထောင်စုကိုရောက်လာပြီဆိုတဲ့ခါကျတော့ဘလို့အခြေချလဲနောက်ပြီးတော့ကြောင်းပြန်တက်ဖို့ပေါ့နော်။ဒီစာရီဘာရီအမိလိုက်နိုင်ဖို့ဘလို့ကြိုးပမ်းပါလိမ့်ရှင်။နည်းနည်းမျှဝေပါလား
။ဒီဘက်ကိုရောက်လာတော့ကျွန်မစိတ်ထဲမှာတော့အငြင်းရှိတယ်ဒါလဲဆိုတော့ကိုရောက်တဲ့နိုင်ငံမှာအဲ့ဒီနိုင်ငံရဲ့ပွက်တလုံးရရမယ်အဲ့ဒီနိုင်ငံမှာအလုပ်လုပ်နိုင်တဲ့အစ်စ်ဖြစ်ရမယ်ဆိုတဲ့စိတ်ကငငယ်ကလေးဖြစ်တယ်ဘာလို့လဲဆိုတော့ကျမတို့စစ်တမ်းတုန်းကကျမရဲ့ဒီအတန်းပိုင်ချက်မှာပြောပြလို့လေဘယ်နိုင်ငံရောက်ရတဲ့နေတို့တနည်းကြိုက်ဘယ်နိုင်ငံရောက်မယ်မသိဘူးပေါ့နော်ရောက်တဲ့နေရာတိုင်းမှာနေတို့ကမြန်မာပြည်ရဲ့ဦးစားကိုပြုတ်တယ်ဆိုတာအများနဲ့မှတ်ထားပါလို့ပြောခဲ့ဘူးလေအဲ့ဒီကလေးကကျမစဉ်းစားတယ်ပေါ့နော်ပြီးလာရင်တောင်ဆိုရင်ငါတော့ဘာလို့ဖြစ်နေတယ်လဲသူများဟုတ်ကိုကြည့်ချင်အဖြစ်ပါဟိုသူတို့ကနေပြီးတော့တင်ယူနိုင်မလဲပေါ့နော်အဲ့ဒါမျိုးဆိုစဉ်းစားတဲ့ခါကျတော့ပြင်နိုင်တက်တဲ့လူတယောက်ပဲဖြစ်ချင်တယ်ပေါ့နော်အဲ့ဒီကလေးကအဲ့လိုပဲစဉ်းစားတယ်အဲ့ဒါကြောင့်မလို့လည်းပဲဒီကိုရောက်တော့ကျမမငယ်တော့ဘူး26နှစ်ရှိပြီဒီကို US ကိုရောက်တော့လေ
ဒါပေ
မဲ့လည်းတက်ကြီးပြီလို့ပြောပြီးတော့အလုံးမလုံးဖြစ်နေတောင်းဆက်မတက်ဖြစ်နေနေရင်လည်းဒါဆိုရင်ကိုကဥပမာကောင်းလည်းမဖြစ်ဘူးပေါ့ကိုနောက်မှာရှိတဲ့ကလေးတွေအတွက်ပေါ့နော်ကျမမှလည်းမောင်လေးတွေရှိတယ်လေအဲဒီတော့မှမောင်လေးရဲ့နည်းငယ်လေးတွေဆိုတော့သူတို့ဒီနိုင်ငံမှာအဲ့လိုမျိုးကိုကတက်ကတူပြန်မတက်ဘူးဆိုရင်လက်လုံးလက်စားဒီလိုလေးနဲ့ပဲနေမယ်ဆိုရင်ဒါဆိုသူတို့ကလည်းဘာမှခွန်အားဖြစ်စရာအကြောင်းမရှိဘူးပေါ့ဆိုတဲ့ခါကျတော့တောင်းတဖို့ကျမစုံစမ်းလေ့လာမှာပေါ့နော်တောင်းတဖို့ကိုရှိတဲ့ခါကျတော့ကျမတောင်းတတာဒီ IUPUI ပေါ့ Indiana University Purdue University Indianapolis Indiana ပေါ့နော်အဲ့ဒီကြောင်မှကျတော့စိတ်ကောင်းဖြစ်တဲ့ကြောင်မှဒေးချူပဲ။ဒါပေမဲ့ကိုကကျတော့အိန္ဒိယနာကိုရောက်လာတာရောက်ခါကလည်းဖြစ်တယ်သူပြောင်းလာတဲ့အခါဒါဖြစ်တဲ့ကြောင်မှလို့ instate scene မရအောင်လေ။ဒီမျိုးမှရှိတဲ့ကြောင်သားတွေအပေးရတဲ့ဇယိတ်ကပိုနေတယ်လေ။အပေးကနေလာတဲ့ဇယိတ်ဆိုရင်တော့တဝက်လောက်ဒေးကြီးတယ်လေ။ဆိုတဲ့ခါကျတော့ကျမဒီမှာဘာပဲဖြစ်ဖြစ်ဆိုပြီးတစ်နှစ်နေတယ်။နေတဲ့အချိန်မှာကျမအလုပ်လုပ်တယ်အချိန်ကြီးပေါ့အလုပ်လုပ်တယ်အဲ့ဒီအချိန်မှာအဲ့ဒီကြားမှာပဲကစောက်ရဖြစ်တယ်အာနဲ့ကစောက်ရတယ်ကြောင်မတက်ခင်မှာအကျိုးအကုန်လုံးကြည်အောင်လုပ်တယ်နောက်အလုတ်လျှောက်တဲ့အခါမှာလည်းဒီကြောင်တက်တဲ့ခါကျရင်ပေးနိုင်အောင်ပေါ့ကြောင်ပူပေးပေးတဲ့အလုတ်ကိုရှာတယ်ပြီးလို့ရှိရင်ကြောင်တက်တဲ့ခါမှာလည်းအချိန်ကိုကိုကြိုက်တဲ့အချိန်ကိုတက်နိုင်အောင်ခွင့်ကိုပေးတဲ့အလုတ် ก็เลยตัวเป็นสัญญาณมันยาวไปเลยอะไรดีอ่ะสิ่งที่เราบอกตัวจังหวะตัวลาบีสุดเลยขาดจะรอเลยกูว่าดีมากอินเดียมาว่าจังจะเข้ามาเลยเพื่อเลี้ยงอะไรเลยเราไม่ได้ประกันอะไรเงี้ยสัญญาเย่ก็ไปทำสิ่งเล็กๆเลยไปที่จะสวีเนอร์สบายมาหรอกบ้าใจก็คุ้มแต่เนี่ยที่เราเนี่ยอะไรนี่มาจะเส้นก็เส้นบอกกูให้เราโฟล์เลยเส้นตัดต่อหงบเนาะแล้วเรื่องเนี่ยเต็มที่เราหน้าตรงจะมาเลยเพื่อจะได้เข้ามาเลยไปที่จะอิงเลยจะทำอะไรกูจะทำมา
ตะไนไอ้เฉิงตี้ได้ตัวนั้นน่ะไอ้เฉิงตี้ပြီးတော့ပေါ်လိမ့်လာရင်ဆိုင်လို့လေအပြောပါတယ်လေတိတ်လိုက်ဖို့လေကိုယ်မှာအချိန်မပေးနိုင်နေเนาะလောက်ကလည်းအချိန်ပြည့်လောက်တယ်အကြောင်းကလည်းအချိန်ပြည့်တတ်တယ်ဆိုတော့လေကိုကတအားဘူးတင်ရင်တစ်ချားပတ်ကိုလည်းကိုကသုံးရှုံးနဲ့နောက်မှုလေတော့ရှိတာပေါ့ဆိုတော့အဲ့လိုနဲ့ပဲပါပဲဖြစ်ဖြစ်ဆိုပြီးတော့ငါနှစ်လို့ဖားကြထားပြီးနဲ့နှစ်ခွ Sudai Maro, Sija Dai Pivono. Hello, new Cheney Go, Moyin in a don't do here, brother.
Jome Surada, Dumia Italo, go on the top and get a book. When machine and get it from you, go on, I ว่าละจีอนาคตตัวเนี่ยตัวไม่มาเตียอนิเนี่ยป่ะเนาะดีเจจ้องดีสรุปเนี่ยเนี่ยจะใช้อยู่ในอยู่ในเล็กชิกกงนี่เนาะมันไงรอเลยตัวจะมาเล่นรู้ได้อ่ะเปล่าจ้ะแบบอันนี้อ่ะเจ้าจ้างอยู่ทั้งเล่นอย่างพวกเชิงจ้ะพี่เนาะอันนี้ทั้งเล่นมันไม่เป็นเนี่ยโอ้ยป่ะอย่างนู้นเลยป่ะเนาะถ้าจะไม่ใช่เนี่ยเพียงเช่นตอนเด็กๆห้องอ่ะอาจจะจีนี่จะลาไปเนาะกูอันนี้กูจะกูไปกูชิดจะลาป่ะแต่แม่เนี่ย กูอ่ะกูตีเลยตอนนี้ดิเป็นอย่างไม่อยากให้เราเห็นแต่ตลอดไปร้องมาสิฉันทำมันให้ดูสักทีเดียวไปทำมันลูกบาดเจ็บที่จะเป็นอย่างนี้อยู่แบบอุจจาระวิตุยาอุนังไม่ท้องอะไรมีวะเนาะนึกแค่ไหนบ่กูบอกมาบาดเจ็บไปแล้วมีออกมาไหมเนี่ยใช่ไหมอ่ะกูอ่ะเราเสียใช่ไหมอีท่านอ่ะบ่เรื่องกางดีใช่ไหมอีท่านร้องมาใช่ไหมน่าจะมีเนี่ยเราดูแกเราดูแกทำมาจ้าเราใช่ไหมบาดเจ็บด่านเลยตัวใช่ไหมมันมีอะไรเป็นเนี่ยบ่เนาะใช่ไห ตัวอย่างแม่ลูกจะมาเลยเกี่ยวกับเส้นทางเกิดเลยคุณจะเจ็บปีนยาหาบ่น้องกูเย่ลุงยูตัวเล็กก็ไม่ใช่ยาผู้สูงอายุอะไรเหรอจู่ๆเลยล้าลูกไปเข็ดเลยแล้วแม่เลยที่วันนี้มาเลยลูกได้เดียวต้องคอยยังมีเงินลูกจะกู้เงินในตาปีเราแบบเดียวสุดที่จะไหนไปจ้างเงินที่ต่างเงินแค่ไหนแต่แม่ที่มาลูกได้ขาดจะมาบัตรที่เดียว ก็ลุงโยมเนี่ยมาพี่ลุงโยมเนี่ยมาพบเห็นเนี่ยอเมริกันนั่นเนี่ยจ้างเลยเนี่ยมาเป็นแบบที่เยอะไปเลยอย่างนั้นแหละประมาณแบบอย่างนี้ค่ะโยมปีตรุจะมาเนี่ยปัตตาบีโร่เลยปีนี้ปีเลยก้องก้องไม่ยากเลยโยมเลยตื่นอะไรขาดจะมาพี่อันเนี่ยว่าจังสิโน่ที่น่าสนใจปีโร่น่าสนใจชนะบ่เนาะจับผู้ใส่กุ้งผิดหลังบ่อะไรเราไม่สามารถทำได้เลยจะมาอะไรมันไม่หลอกเส้นใจเลย มันตัดผู้ลงในตั้งแต่ลงในคันนี้เลยอันนี้จะเรียนมาแล้วเดี๋ยวก็มือเราอ่ะมันตัดที่บางลูกคันนี้เดี๋ยวยี่สิบบางเลยสุดจะมาเอาไปไหนเลยแต่แม่อายุตาเลยจะมาเอาน้าเลยเด้อจะมาเอาข้าวไปหนาปนน้องจะบาดจะบาดบ่ว่ากูจะทำมาปุ๊บอาเซนี่ดีเลยนี่แสดงข้าจะเราหน้าฟงจะเราหน้าเลยพี่สุดที่เหตุการณ์แต่ตอนนี้สุดยอดเราต้องเชื่อใจเราบ่เนาะที่เรามาไปพี่นำเลยส่วนเราไม่ตีไปแม่กูเลยต้องเจอมาดอกเอ็นฮาร์สเปกเชนนั่นแต่แม่แสดงเป
ตุนาปิゅเตะทะสินเปลี่ยนပြီးတော့ဆရာဝန်တို့မျိုးစစ်ကုကွေရှိတဲ့အဆင့်ဆိုရဲ့ခါကြတော့ဆရာဝန်ဒီပါပေါ့เนาะဒီပညာသင်ယူရမှာမလို့ဒီခရစ်တစ်ဖက်နဲ့ဆိုတော့တော်တော်လေးတော့ပင်မှာပါပဲဒါပေမဲ့လို့အခုပြန်စဉ်းစားလိုက်တဲ့ခါကြတော့ကိုဆုံးဖြတ်ချက်ကမှန်တယ်လို့ထင်ပါလားရှင်
အဲ့ဒီမှာလည်းပဲအင်္ဂါလေးကတအားများတဲ့ခါကျတော့ခလေးကငုံခလေးကလည်းအမျိုးဒီမှာတန်းနေတော့တုံးနေလေအဲ့ဒါနဲ့သူကလည်းအမျိုးချီအမျိုးဟိုနဲ့သူ့ကိုပဲချီရမယ်တဲ့ကိုကြီးကစမှာခိုင်းထိုင်နေမရဘူးဆိုင်းနေအဲ့ဒါမျိုးတဲ့အားအဲ ก็เลยบอกมาในวิลาบ่เนาะยังอาจารย์สอนน้องเราบ่คลีริวเดี๋ยวเราทากันแล้วสิบเอ็ดแต่แม่แม่ไปพิชิตเลยเดี๋ยวตัวพี่มาเดี๋ยวสิบเอ็ดก็เห็นแล้วก็คลีริชินเนี่ยแหละอารมณ์อีกอันหนึ่งเลยลูกบ่เนาะแต่ถ้าเดี๋ยวใจเนี่ยอารมณ์เป็นคลีอีกอันหนึ่งของมันมาทำเปลี่ยนยอดทากวิจัยเราอยากได้เชิงเยอะได้สิเด็ดแล้วน้องได้ยากกันแล้วไหมถ้าวันนี้ว่าเราอยากแค่ไหน แต่ไม่คุณลงยินตรงนี้เนี่ยเนี่ยสิ่งนี้เป็นอะไรเลยทางตลอดเลยทะเลดีดังค่ะคือตัวติดตาไปถ้าอันนี้อินทรามันลงยาดีเนาะอินทรามันลงไหลองค์เลยเนี่ยก็ว่าน่าจะลงได้นะว่าที่ว่าคุยอะไรมันอินทรามันลงไหลดีอะไรแบบนี้ดิฉันมาแล้วเนาะแสดงค่ะจะรอคุยเองใหม่เนาะพี่อาทิตย์ก็จะบอกสิ่งที่ว่าเลยแต่เราน้องดำไม่อยากเลยเออคุยสุขเชิดเชิดกันมันกันเนี่ยตัวสีดำเนาะ
อเมริกันอาโกจ้าเขียนเอาไว้เช่นคุณรอตุ๊ดตาส่งเลยอเมริกันตะคุนเยเลยว่าอเมริกันพี่รองสมัติกระดูกเสด็จผู้ด้วยอัตตันเสียงสามวันรีบลูพิสูจน์ในเดลส์เรื่องคู่ซีเจมาเต็มยามาว่าอินยานาปีเนี่ยฟูดิมิโอกาปีนี้เยาวนาโกโจเต็งโซโกกว่าเอางาเสด็จมีมีนเต็มยาทะเลอปายเนโกนาเซนไนมาวิ
โอ้สรุปดีเอสซีดีเนี่ยดีแต่ดันจังดีสมัยวันนี้บรรลุกว่าวะเลยโอ้แต่ดาวน์โหลดเสร็จแล้วไหมแต่ไม่แม่แต่ก็ต้องเว้นเนี่ยมาเราจะโน้ตเอสซีดีมากกว่าโต้เนี่ยกูว่าเอสซีดีมากกว่าแต่อาเก้าหน้าเลยค่ะจ้ารอแต่เราไม่เอสซีดีมาจะโน้ตอังกฤษใช่ยังใช่ไรดิ้งเองโอ้ใช่ยังต้องกูบาดีเนี่ยโน้ตไอ้ต้องกูแต่อาเก้าติ้งเหลียวนี่ท้าวยาวมาเอามาเชียร์มาวะเปล่ายูคอฟูริโอเลย
อ๋อมาเชียร์มาวะเปล่ายูคอฟูริโอเลยอ่ะมากูมาโต้หน่อยเราไปดูออนาเดเวลลอปเมนต์มาโต้หน่อยส่วนยังจันโน้ตเอสซีดีเนี่ยวันนี้อะไรสุดแล้วจันโน้ตอุบมาตัวเปล่าละวะจันโน้ตเอสซีดีอ่ะมากูโต้ไม่รู้เป็นยูโรไหมโฮมาจันโน้ตว่าจันโน้ตจีบีบอลีอ่ะมาเดี๋ยวมาเก้าหน่อยตัวลีลาตะขามาอ่ะมาบ้างลีเซียเลยสีเหล้าไปชิมส่วนยังอันนี้มากูมาโต้ไม่เนี่ยจันโน้ตเอสซีดีอ่ะมากูโต้ไม่รู้แต่ก็ดูเว้ยบุ้มยิ่งเป
General knowledge ပါမယ် English ရဲ့သင်ချာရဲ့အဲ့ဒါတွေကိုပေါင်းထားပြီးတော့စံမှုပဲနှစ်ပိုင်းသုံးပိုင်းလောက်ခွဲခွဲခွဲထားတယ်ဒါပေမဲ့တနေ့လည်းအပြတ်ဖြေရတာပေါ့လေအဲ့စံမှုပဲမျိုးပါခဗျာ
ဆိုတော့ तू ကအဲ့လိုကြီးကြီးကိုကိုကတက်မယ်ဆိုလို့ရှင်ရော तू ကဟိုအချိန်ကြတော့ဘယ်လောက်လိုအပ်ပါလဲ
ကြီးကြီးတွေကတော့ဟို general education diploma ကတော့ तू ကအပြင်ကနေဝင်ပြေးလဲရတယ်ကို့မှာ general ကျွန်တော် knowledge ရှိလို့အလွတ်ကျက်ပြီးတော့စာအုပ်ကိုကျက်ပြီးတော့ကျွန်တော် TOEFL ဖြေသလိုပေါ့ဗျာဟိုအဲ့စာအုပ်ကိုကျက်ပြီးတော့ဖြေလို့ရတယ်တတ်မှတ်ထားတဲ့ဥမာအမှတ်220အောင်ရင် तू ကအောင်သွားတာပဲလေတော့တင်နိုင်ရင်လို့မရှိဘူးတို့တော်လေဒီ high school ကလေးတွေကကြတော့ဒီမှာကျွန်တော်တို့မြို့မှာရန်ပန်ရန်ငါဟိုနာဒီနာမှာပေါ့လေအဲ့လိုတို့ဟို session လေးတွေဖွင့်ပေးတယ်ဗျဟို GED preparation ပေါ့ဗျ GED လည်းပြင်ဆင်တာပေါ့လေတို့တော်လေအဲ့ GED တွေကတော့ကျွန်တော်တို့စာအုပ်ပဲဖတ်ပြီးတော့ TOEFL ပြေတို့ပဲစာအုပ်ဖတ်ပြီးဖြေလို့အောင်ရင်လည်းပဲဒါလုံလောက်တယ်ခင်ဗ
ျဆိုတော့ဒီအထက်တန်းကျောင်းကိုကိုကမပြီးလို့ရှိရင်လည်းပဲဟို GED ကိုဝင်ဖြေပြီးတော့ GED online မှာရလို့ရှိရင်တော့ဟိုတက်ကတူဆက်ပြီးတော့သွားလို့ရတဲ့သဘောပေါ့နော်
အကြီးကြီးနဲ့လည်းရမယ်နောက်တစ်ခါ SAD လို့ခေါ်တယ်ပေါ့ဗျာ SAD ရလည်းပဲ point 20လောက်ရှိတယ် 20 point ပေါ့လေအဲ့လောက်ရလို့ရှိရင်လည်းမတက်ကတူကလက်ခံပါတယ်ခင်ဗျဟိုတချို့ကျွန်တော်တို့ vocational ဟိုအသက်မွေးဝမ်းကြောင်းတက်ကတူတို့တို့ရှိရင်တော့ကျွန်တော်တို့ဟို high school က transcript နဲ့ကိုရတယ်ဗျာ high school မှာကျွန်တော်တို့တက်ထားတဲ့ transcript ပေါ့ဗျာကျွန်တော်တို့ဟိုဟို semester လိုက်မှာပြီးထားတဲ့အမှတ်စင်းလေးလောက်နေပဲတန်းဝင်သွားတာတွေ့ရတယ်ဟို SAD လည်းမလို GED လည်းမလို ACT လည်းမလို့ကျွန်တော်တို့ဟိုအော်နာလည်းမလို့ယူယူတန်းအောင်လည်းပဲကျွန်တော်တို့အတမွေးဝန်းချောင်းတက်ကတူတွေကတော့လက်ခံသူကတော့နည်းနည်းဟိုတိတ် serious ဆိုတာဖြစ်ဘူးခင်ဗျဟိုကျွန်တော်တို့အမှတ်ကောင်းရမလို့အမှတ်တက်ကတူကြီးကြီးတွေကတော့ကျွန်တော်တို့အမှတ် SAT အမှတ်များလေကောင်းလေပေါ့ဗျာ
ဆိုတော့ကိုကျော်သိန်းဆိုရင်ဆိုတော့ဒီ GED တို့ SAT တို့ဖြည့်မယ်ဆိုရင်ရောကုန်ကြစရိတ်ကဘယ်လောက်ရှိပါလဲ
ဟုတ်ကဲ့ဟိုကျွန်တော်တို့ဒီ SAT ပေါ့လေကျွန်တော်တို့ SAT ကတော့ကျွန်တော်တို့ဟိုအထက်တန်းကျောင်းမှာတက်တဲ့ကလေးတွေပဲဖြည့်ရမယ်ခင်ဗျအပြင်လူကတော့ဖြည့်လို့မရဘူးကျွန်တော်တို့အထက်တန်းကျောင်းမှာ8တန်းလဲ9တန်း10တန်း17တန်း12တန်းပေါ့ဗျာ9တန်းနဲ့စဖြည့်လို့ရတယ်ခင်ဗျာဟိုကျွန်တော်တို့ record ဝင်အောင်ပေါ့လေမှတ်တမ်းဝင်အောင်တော့နှစ်စဉ်ဖြည့်ရမယ်အမြင့်ဆုံးအမှတ်ကိုတုံးတယ်တို့တော့ပတ်စံမပေးရဘူးခင်ဗျာကျွန်တော်တို့ high school မှာဟို register လုပ်ပြီးတော့လေတစ်နှစ်ကို2ခါလောက်လုပ်ပြီးပါတယ် high school တိုင်းမှာလေအဲ့ဒါ register လုပ်ပြီးတော့တန်းဖြည့်ရုံပါပဲအဲ့အများအားဖြင့်တော့စနေနေ့မနက်မှာလုပ်တယ်ဟိုကုန်ကြစိတ်မပေးရပါဘူးခင်ဗျာအဲဘယ်နှခေါက်ဖြည့်လို့ရတယ်တို့တော့ GED ကတော့ကျွန်တော်တို့အပြင်ရလာတဲ့ကလေးပေါ့လေတခြား state ကလာတဲ့ကလေးပေါ့လေဒါမှမဟုတ်အသက်ကြီးပြီးတော့မှရောက်လာတဲ့ကလေးဆိုလို့ရှိရင်တော့ကျွန်တော်တို့ပြည်နယ်အစိုးရစီမှာအစိုးရ website ပေါ့လေပညာရေးဌာနရဲ့ website မှာကျွန်တော်တို့ register လုပ်ရတယ်ခင်ဗျာ register လုပ်ပြီးတော့ကျွန်တော်တို့ဖြည့်မဲ့နေ့ရက်ပေါ့လေအချိန်နဲ့နာရီနဲ့နောက်ပြီးတော့ဟိုနေ့ရက်ရယ်ဖြည့်မဲ့နေရာရယ်အဲ့ဒါကိုရွေးပြီးတော့ကျွန်တော်တို့ဟိုစင်းပေးရတယ် register လုပ်တာပေါ့ဗျာအဲ့မှာတင်တန်းဟိုဖြည့်ကတော့ပေးရတယ်ခင်ဗျာကျွန်တော်တရားပတ်ဝန်းကျင်အောင်ရှိတယ်ဟို GED အောင်လက်မှတ်ရဖို့ပေါ့လေ
ဟိုအမေရိကန်ပြည်အောင်စုဆိုတာကတော့ရွှေပြောင်းချစ်ချနေတဲ့သူတွေဟိုအများဆုံးလာပြီးတော့နေကြတဲ့တိုင်းပြည်ပေါ့လေဆိုတဲ့အခါကျတော့တချို့တွေကျတော့လည်းအသက်ကြီးမှအမေရိကကိုရောက်လာတာမျိုးတွေရှိတယ်တချို့တွေကျတော့လည်းခုနလိုပေါ့လေသူတို့ဟိုမူရင်းနေခဲ့တဲ့နိုင်ငံတွေမှာဟိုတချို့တွေဆိုရင်လည်းပဲတက်တူကောလိပ်တန်းတွေစတက်နေပြီအဲ့ဒီကနေတဆင့်ပြောင်းလာကြတဲ့သူတွေလည်းရှိတဲ့အခါကျတော့ဟိုဒီမှာဆိုလို့ရှိရင်ဒီ ESL ပေါ့နော်ဟိုဟို English as a second language ဒီအစီအစဉ်ကိုတက်ပြီးတော့အဲ့ဒီကနေတဆင့်ဟိုတက်တူကောလိပ်ကိုဝင်လို့ရတဲ့လူတွေလည်းရှိရလို့ကျွန်တော်သိရပါတယ်။ချို့ရီဆိုလို့ရင်လည်းပဲအရင်နေခဲ့တဲ့နိုင်ငံမှာ high school ပြီးခဲ့တာဒါမှမဟုတ်ရင်တက်တူကောလိပ်တက်ခဲ့တယ်ဆိုရင်အထောက်အထားတွေဘာမှမရှိဘဲနဲ့လည်းပဲဒီ ESL English စာသင်တန်းကိုတက်ပြီးတော့ဒီတက်တူကောလိပ်ကိုဆက်ပြီးတော့ဟိုဟိုတက်လို့ရတဲ့အစီအစဉ်တွေလည်းရှိရလို့ကျွန်တော်သိရပါတယ်။အဲ့ဒီအကြောင်းလေးရောနည်းနည်းရှင်းပြပါအောင်
။အဲ့ဒါဘာမှမရှိဘဲနဲ့တက်တူတက်မယ်ဆိုရင်ကျွန်တော်တို့ Michigan test ပေါ့လေကျွန်တော်တို့ ESL အခြေခံတော့နည်းနည်းရှိရမယ်ကျွန်တော်တို့ဟို English language ပေါ့လေအဲ့ဒါကိုကျွန်တော်တို့ပြင်ဆင်ထားရမယ်စာအုပ်နဲ့ဟာလာကျွန်တော်တို့ TOEFL လို့စာအုပ်မျိုးတွေလေ့လာထားရမယ်เนาะ Michigan test ဆိုဟာလာစာမျိုးစာအုပ်တွေလေ့လာထားရမယ်အဲ့ဒါကိုမှပြီးတော့ဝင်ဖြည့်မယ်ဝင်ဖြည့်လို့ရှိရင်သူက level ခွဲပြီးလိုက်မယ်အဲဘယ်လောက်ဟိုဘယ်လောက်ကစယူပေါ့လေဥမာ communication ဆိုလို့ရှိရင် 1.1 လောက်ကစယူသင်ချာတို့ရှိနေပဲ algebra 109 101လောက်ကနေစယူပေါ့ဗျာသင်ချာအဲ့လိုမျိုးတွေစပြီးတော့အောက်ခြေခံလေးတွေကစအကုန်ပြန်ယူရလိမ့်မယ်ဟိုကျွန်တော်တို့ဟိုမပြင်ဆင်သားမနဲ့ဝင်ဖြည့်ပြီးတော့တက်မယ်ဆိုလို့ရှိရင်တော့အောက်ခြေခံကနေပြီးတော့ကျွန်တော်ခင်းရကစုံရောင်းတယ်လို့ပြောတာတက်ကတူကလည်းရောင်းစားတာဗျာတင်တန်းတွေကိုလေပြောတော့ class တွေကိုလေအဲ့တော့အဲ့ဒါကြီးအကုန်လုံးစယူရမှာမဖြစ်မနေယူရမယ် Michigan test ပေါ့လေသူတို့အဲ့ test ပေါ်မှာမူတည်ပြီးတော့ဝင်ခွင့်ပေးလိုက်တယ်အဲ့ဒါမှဟိုဟိုကျွန်တော်တို့ class တွေတွေကစပြီးတော့ပြန်ယူရမယ်အဲ့ဒါမှရေရှည်မှအခြေခံအောင်ပေါ့ဗျာဥမာ9နှစ်လောက်6နှစ်လောက်နဲ့ပြီးရမှာကျွန်တော်တို့9နှစ်6နှစ်ကြာသွားတာပေါ့ဗျာတက္ကသိုလ်မှာလည်း ESL တင်တန်းနေရှိတယ်ကြာကျွန်တော်တို့ English က114 111 112အဲ့ဒါလေးသွားယူရလိမ့်မယ်အဲ့ဒီမှာပဲကျွန်တော်တို့အနည်းဆုံး2 semester လောက်အချိန်ပေးရလိမ့်မယ်တက္ကသိုလ်မှာလည်းလေကျွန်တော်တို့ဟို ESL လိုဟာမျိုးပေါ့လေအဲ့ဒီ Michigan test ပေါ့အောင်လို့အခြေခံအောင်လို့ရှိတယ်ကျွန်တော်ပြီးတက်ပဲပြီးတက်တယ်ခင်ဗျာအဲ့ဒီလမ်းကြောင်းရှိပါတယ်ခင်ဗျာ
ဆိုတော့ဒီအမေရိကန်မှာဆိုလို့ရှိရင်လည်းပဲဒီအထက်တန်းပြီးတဲ့အကြောင်းလက်မှတ်ကတော်တော်လေးအရေးပါပါတယ်အထက်တန်းအောင်တဲ့လက်မှတ်ဟာဒီကိုယ့်ရဲ့ဘဝမှာဒီအလုပ်အကိုင်နေရအတွက်ကောဟိုဘလောက်အထိအောင်အထောက်အကူဖြစ်ပါလဲ
အထောက်အကူဖြစ်တယ်ဗျအမှန်တမ်းအရေးပါတယ်အဲ့ကြောင့်တို့ဘွယ်ပေးတယ်လို့ပဲပြီးတာဗျကျွန်တော်တို့ကိုခလေးတိုင်းက high school ပြီးလို့ရှိရင်အိမ်တိုင်းကအမှန်တမ်းပျော်တယ်အခမ်းအနားတွေနဲ့ကိုလုပ်တယ်ဗျကျွန်တော်တို့ကိုကြီးကြီးမားမားကြီးချက်ပြဲပြဲလုပ်တာတွေ့ရတယ်ဘာကြောင့်လဲဆိုတော့အဲ့ဒီ high school အောင်လက်မှတ်ရမှာသူကကျွန်တော်တို့ဟိုအလုပ်ငန်းဝင်တွေပေါ့လေစက်ယုံနေရလဲပဲဟိုမေးတယ်တခါတည်းဟိုကျွန်တော်တို့ဟိုသူတို့ resume ကိုရှောက်လာတယ်မှာ high school ပြီးလာဟိုအလုပ်ရှောက်လာတယ်မှာ high school ပြီးလာ high school ပြီးမှပဲလက်ခံတာကိုစက်ယုံတိုင်းကအဲ့ဒါအောက်ခြေခံမယ်အဲ့ဒီကနေဆက်သွားလို့ရှိရင်ကျွန်တော်တို့ရဲပေါ့ဗျာကျွန်တော်တို့ရဲရာရှိပေါ့လေသူကလည်းပဲဟိုဆယ်တန်းအောင်မှသူကဟိုရဲတို့မိတ္တတို့ဆိုးရလုပ်ငန်းတွေမှာဝင်လို့ရတာဗျာစစ်သည်ရောပဲစစ်သည်ဝင်လည်းပဲ high school ပြီးရမယ်ရဲရာရှိလို့ဝင်လည်း high school ပြီးရမယ်မိတ္တလို့လည်း high school ပြီးရမယ်ဆက်ယုံနေလည်းဝင်လည်း high school ပြီးရမယ်အဲ့တော့ဘယ်ပဲသွားသွား high school မပါလို့ရှိရင်တော့မရဘူးဗျာ high school အောင်လည်းမရလို့ရှိရင်တော့အဲ့ဒီနေရာတွေတခုမှမရဘူးကောင်းအောင်လို့မရအဲ့တော့အမတန်အရေးပါတယ်ဗျအမတန်ကိုအရေးပါတယ်နောက်တစ်ခုကတက္ကသိုလ်ဝင်မယ်ဆိုရင်လည်းပဲတက္ကသိုလ်ပဲသွားတော့ high school ပြီးတဲ့ diploma ရှိမှသူကတက္ကသိုလ်တက်လို့ရမှာဟုတ်ဆိုတော့လမ်းကြောင်းပေါ့ဗျာတက္ကသိုလ်ဟို higher education ပေါ့လေအဲ့တည်းလမ်းကြောင်းပွင့်သွားသူတို့အလုတ်ကင်တွေအတွက်လည်းပဲကိုဘွားအတွက်လည်းပဲသမွေးကြောင်းဖြစ်ဖို့လည်းပဲအလုတ်ကင်အတွက်လည်းပဲမဖြစ်မနေလိုရတဲ့အတွက်ကြောင့်သူက high school ကတော့အမတန်အရေးပါတယ်ခင်ဗျာ
ဆောင်လေအမေရိကန်တခွင်အပတ်စဉ်ကဏ္ဍကိုနားဆင်ခဲ့ရတာပါရှင်အခုတော့မြမစိုက်ပျိုးရင်းနဲ့ပတ်သက်တဲ့ရှေ့အလားအလာတွေနဲ့ပတ်သက်ပြီးတော်ခင်မျိုးသက်ကသိပ္ပံနဲ့နည်းပညာအစီအစဉ်မှာတင်ဆက်ထားပါတယ်နားဆင်ပါရှင
်စိုက်ပျိုးရင်းမှာတမျိုးချံနည်းကိုမသုံးဘဲသွင်းအားစုခြွေထားတဲ့နည်းသိပ်ကိုသုံးတာကြောင့်ဘလို့အောင်မြင်မှုတွေရနိုင်လဲဆိုတာကိုဒီတစ်ပတ်မှာပြောပြပေးပါပါလုံးရတဲ့နှစ်ပေါင်း90ကျော်ကစိုက်ပျိုးရေးနဲ့နာမည်ကြီးခဲ့တဲ့မြန်မာနိုင်ငံဟာ2012ခုနှစ်မှာကမ္ဘာ့ဘဏ်ရဲ့ဖွံ့ဖြိုးရေးအညွှန်းအရအာရှတိုက်မှာစိုက်ပျိုးရေးနဲ့ဝင်ငွေကောင်းကောင်းမရတဲ့နိုင်ငံစင်းတဲ့မှာပါနေပါပြီ 当路来的嘛，物业都忙了，帮些人，你妈那样嘛，塞表那个家嘞，这物件偏没问我个，这那个当然你也老百姓比，连夜出工不忙那个嘞，你那么，三那一个嘛，普龙家呗，新人那里的路，那趟石头，你妈那样也塞表呢，三那一个三样石人嘛，破别他吧嘞，第三那个，没时间这个路呢 ，MDRI。眉毛蓬飘都在迎面拍起肉干的，一大截了吧？山出的那眼目，山是要山西北面，新野的一农水里哈，都是文物业，可能是也该弄个，啊，山到这都你也了吧？第新野人那里的，当地来的马瑞对，看你那边伢瑞个偏为北边，啊，姑娘瑞个北南的路，眉毛那眼三十八点个，到这没有往这个表白的。
我阿弟看了吧，那个你们伢的姑啊，当地来哪比较？Sustainable way ပါနော်တောက်လျှောက်သူတို့ရေရှည်မှာဒီဟာကိုမှလောက်ကိုင်းပြီးတော့သူတို့အကျိုးရှိသွားတယ်ဆိုတဲ့ဟာဒါကအောင်မြင်မှုလို့ပဲပြောရမှာပေါ့နော်အဲ့ဒါလေးတစ်ခုကတော့ကျွန်တော်ပြီးခဲ့တဲ့2009လောက်တည်းကကျွန်တော်ဒီရွှေဘူဒေသမှာဝန်ဆောင်ဆိုင်တဲ့ကျွန်တော်လေသမားတယောက်ကိုကျွန်တော်စာပြီးတော့ဒီနည်းပညာလေးပြီးခဲ့တာပေါ့နော်အဲ့နည်းပညာကတော့ဒီကတော့တွင်းအားစုတွေခြေတာတဲ့နည်းပါပဲအဲ့လိုမျိုးတွေရှော့သုံးမယ်ပြီးလို့ရှိရင်စိုက်တာတော့စိုက်စနစ်သုံးမယ်စိုက်စနစ်သုံးမယ်ကျိုးပင်ငင်ငင်အသက်အမှုမှုမှာစိုက်တဲ့စမြဲကြဲကြဲကျွန်တော်တို့ဒီခါတိုင်းဆိုပြီးပညာတန်းညဆောက်လက်မှရှင်းလက်မှပါဝင်ရင်တော့ပဲသုံးမယ်ကျွန်တော်တို့ကဆက်လက်မှဆက်လက်မှပါဝင်ရင်တော့ဒီပညာတန်းညတွေထားတဲ့ခါကျအခြေအကြီးပေါ့နော
်ဒီလိုနီးစနစ်အသက်နဲ့စိုက်တာကြောင့်ဘယ်လိုအကျိုးရှိစေပါလဲ
အဲအဲ့ခါကျတော့ကျိုးပင်လိုအပ်ချက်ကနေတယ်ကျိုးပင်ကိုကျဲကျဲထားတော့အပင်ရဲ့အဟာရလိုအပ်ချက်တွေနည်းတယ်။အဲ့ခါကျတွင်းအားစုတွေပါညော့တယ်ပေါ့နော်။နောက်တစ်ခုကပါလဲဆိုတော့ကောက်ဆိုင်တဲ့စနစ်ဆိုပေမဲ့သူကလူကောင်းလဲတော့ကောက်ဆိုင်သမားအနေနဲ့တေကတနည်းဟုပေါ့နော်တေကလောက်ပြီးရအနေကျွန်တော်တို့စနစ်နဲ့ဆိုနေကခွဲလောက်ထိပြီးသွားတယ်။နောက်ပြီးတော့ပြုံးနုတာဆိုလဲတက်တာတော့ပြုံးနုတာသားကြီးရဲ့ကုန်ကြစီတွေပါတက်တာအဲ့လိုပေါ့တွင်းအားစုတွေရောလူအားကြီးရောကျွန်တော်အကုန်ချွေထားတဲ့စနစ်တွေနဲ့အခုညီလိုက်တဲ့အခါမှာအဲ့ဒေသမှာတော်တော်များများမျိုးသုံးဆွဲမှုတွေရောနေသွားတယ်။ဒီရွှေဘူဒေသတခုလုံးအဲဟိုကျွန်တော်တို့ပြောစကားနားထောင်တဲ့လူတွေဆိုရင်တတိကမှာမျိုးစဘာလူဝက်ချက၄ပြီပါဝင်နေတော့လူရောလေတချို့ကြတော့လေနည်းစိတ်မချတော့ခက်ချမ်းချမ်းလေး၆ပြီ၇ပြီ၈ပြီသုံးကြတယ်။ဘာပဲပြောပြောသူတို့ခါတိုင်းသုံးနေတာတတင်းခွဲနှစ်တင်းခွဲသုံးနေအဲ့လိုစပြီးတော့သုံးနေကြတဲ့အခြေအနေကနေပြီးတော့အများကြီးရော့သွားတော့ပေါ့နော်။တစ်ဖက်ကမျိုးသုံးဆွဲမှုရော့လေသူတို့အတွက်စားဖို့ကြံလေ။နောက်စနစ်ကျစိုက်တဲ့အခါကျတော့စနစ်တိကျကျထွက်တဲ့အခါကျတော့အကျိုးရှိတယ်။နောက်စိုက်တဲ့အပြင်ကလည်းဈေးကောင်းရတဲ့အပြင်ဖြစ်တဲ့အတွက်ကြောင့်မို့ဒီစဘာမျိုးကြောင့်သူတို့လူမှုဘဝကြီးအများကြီးတိုတက်သွားတာလေးကျွန်တော်တွေ့ရတယ်ပေါ့နော်။
ရွှေဘူကချီပါမြောက်ကြည့်ရမှာနေထိုင်တဲ့လေသမားကြီးကိုမောင်ငယ်ရဲ့ငားရီကကျဲဝင်းနဲ့လေမှာစတင်ပြီးရွှေဘူပေါ်ဆန်းစပါကိုဒီနီးတဲ့နဲ့ဆက်ရကနေအခုတော့ရွှေဘူတနေလုံးတာမကတခြားဒေသတွေမှာပါပြန့်နေပြီလို့လည်းပြောပါတယ်။စိုက်ပြိုးရမှာမိပညာအသစ်တွေကိုသုံးပြီးလွယ်ကူတက်တာအောင်လုပ်ပြီးရဟာအမတန်းမှအရေးပါတယ်လို့လည်းပြောပါတယ်
။လူအဲ့ဒီဟာလေးကိုချီးခံကျွန်တော်တခြားဒေသတွေမှာလည်းဒီနေ့ဒေတာကိုလိုက်ပြီးတော့တင်းတင်းပြောက်ပတ်တဲ့နီးစနစ်ကလေးတွေသုံးပြီးတော့သူတို့အတွက်ကိုဝင်ငွေရအောင်ကိုလှုပ်ပြလိုက်တဲ့အခါကျတော့သူတို့အနေနဲ့စိတ်ဝင်စားနေလှုပ်ကြတော့အချို့တော်တော်လေးတော့ပါလာကြပါပြီခင်ဗျ။အခုအခါမှာကျွန်တော်ဘာတစ်ခုမြင်လဲဆိုတော့လှုပ်တဲ့အခါကျခုနပြောတဲ့ ESOP operation ပေါ့လုပ်ငန်းရတကယ်ကို labor intensive ကိုသုံးရတယ်။လှုပ်ရလှုပ်ချက်တွေရမ်းများတဲ့အခါကျတော့ပေါ့ကျွန်တော်တို့ဘက်ကဒါတွေကိုတက်တောင့်တက်မှဖြစ်အောင်ဘယ်လိုလုပ်မလဲ။အခုခါမှာတော့ကျွန်တော်တို့ကောက်ဆိုင်ချက်တွေသုံးပြီးတော့စိုက်တဲ့စနစ်တို့ဒါလိုက်မျိုးစည်းချတဲ့စနစ်တို့ဒါလေးတွေကကျွန်တော်တို့စဉ်းစားမယ်နောက်တစ်ချက်ဖြစ်လာတယ်။တစ်ချိန်တော့ကျွန်တော်တို့တစ်ချိန်လုံးပြောနေတဲ့ဒီလက်မှုလေယာမာဒီစက်မှုလေယာဆိုပြီးပြီးခဲ့တဲ့90လောက်တည်းပြောတာ။အခုခါမှာကျွန်တော်တို့တကယ်ကိုမပြောင်းလို့မရတော့တဲ့အနေအထားတွေဖြစ်လာတာပေါ့နော်။လူလဲရှားလာပြီးအချိန်ကလည်းတကယ်ကိုအကန့်အသတ်ဖြစ်လာပြီးနောက်ပြီးတော့ခုနကပြောတဲ့နေဘူးဆက်ကားမှာလိုရတဲ့အကြံတတောင့်တတာဖြစ်ဖို့အတွက်ဆိုရင်ပေါ့ secretary တွေမတုံးလို့မရဘူး။အဲ secretary တွေတုံးဖို့ဆိုရင်ကျွန်တော်တို့လေယာဉ်မြေတွေရဲ့အပိုင်းမှာလည်းသူ့နဲ့လိုင်းလျောချီချွေဖြစ်မဲ့စနစ်ကျနာတဲ့ပုံစံတွေဒီဇိုင်းတွေလိုလာပြီ။အဲ့ဒါကြတော့အစိုးရဘက်ကတာဝန်ဖြစ်သွားတာပေါ့နော်။ဒီဘက်ကတော့ကျွန်တော်တို့လုပ်ပြီးနိုင်တာတွေကတော့ရည်မြင့်တဲ့အကြံအစည်အဝေးတွေ၊ဆိုင်ရုံးကြီးတွေပြောင်းလုပ်လိုက်မယ်ဆိုသူတက်တောင့်တတနဲ့ ဒီကိရိယာကိုလုပ်နိုင်လို့အများကြီးဝင်ငွေတိုးလာမယ်ထွက်နှုန်းနေများလာမယ်အရေးကြီးကြီးကောင်းလာမယ်ပေါ့နော်စပါးပြင်မြန်မာနိုင်ငံမှာတောင်ကြီးလက်သမားတွေအားထားလို့ရမယ်ကောက်ပဲတည်နေတယ်ကိုကြည့်ရအောင်ပါကျွန်တော်တို့အခုအခါမှာဒါတခုသွားမြင်လဲဆိုတော့ပေအမျိုးမျိုးမှာကျွန်တော်တို့ဒီမှာပေပဲဒီစိမ့်ဆိုင်ကြတာများတယ်အဲ့ဒါဘာလဲဆိုအဲ့လိုဆိုင်ကြတဲ့ကြောင့်ကျွန်တော်တို့အဓိကပြီးကွာတဲ ကျွန်တော်တို့ကလည်းဒီခါကျတော့ကျွန်တော်တို့တော့ဒုက္ခရောက်တယ်။အဲ့ခါကျတော့ကျွန်တော်တို့အနေနဲ့ထွက်ပေါက်တစ်ခုကဘာမြင်လာလဲဆိုတော့ဒီတခြားအလားအလာရှိတဲ့တင်းနံတစ်ခုကိုကျွန်တော်စဉ်းစားလိုက်တဲ့ခါကျတော့ဖေးဘွတ်ကိုကျွန်တော်စိတ်ဝင်စားတယ်။ရှမ်းပြည်ဘက်မှာဆိုရင်ဒါဝင်းရော့အင်တာနက်ရှင်နယ်ဘောနော် USAID အစီအစဉ်နဲ့ဖေဘုတ်ဗယ်လူရှင်းရဲ့ပတ်သက်ပြီးတော့လုပ်ကြတဲ့ခါကျတော့ကျွန်တော်လည်းကျွန်တော်ဒီအချောက်ခံသက်တွေနဲ့ပတ်သက်လို့ကျွန်တော်ကူညီခဲ့တယ်သူဒီ
နောက်ဆိုင်တဲ့ဧရိယာတွေဆိုလို့ရှိရင်လည်းရှမ်းပြည်တခုထဲနဲ့မကောက်ဘူးတချင်းဒီမန္တလေးတိုင်းတိုင်းနောက်ပြီးတော့အောက်ပိုင်းဆိုဧရိယာတိုင်းတို့ဘကူတိုင်းတို့ပါတချီပြီးပြီးပြန်နှံ့လာတော့ဒီပဲပုဂ္ဂိုလ်လည်းဒါအလားအလာရှိတဲ့ကြီးနဲ့တခုအနေနဲ့လုံးတင်တယ်လို့ကျွန်တော်ထင်ပါတယ်ဒေါက်တာမျိုးအောင်ကျော်ရဲ့ပြောကြားချက်လည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤတင်ရကဏ္ဍကို
မြန်မာနိုင်ငံရဲ့အနာဂတ်စိုက်ပျိုးရေးအခြေအနေနဲ့ပတ်သက်ပြီးတော့ဒေါခင်မျိုးသက်ကသိပ္ပံနဲ့ဤပညာကဏ္ဍမှာတင်ဆက်သွားတာပါရှင်။ဒီအစီအစဉ်ကိုအခုလိုတောက်ကြတဲ့ညပိုင်းမှာအစ်စ်ထုတ်လွှင့်ပေးနေပြီးတော့ပြန်လည်ထုတ်လွှင့်ချက်ကိုတော့စနေနေ့မနက်ပိုင်းမှာနားဆင်နိုင်ပါတယ်။ VOA ကနေအခုအတန်လွှင့်နေတဲ့တနအိစအစီအစဉ်အားလုံးကိုအစီအစဉ်ပြီးပြီးချင်းမြန်မာစံနှုန်းချင်းည10နာရီနဲ့17နာရီထိအစအဆုံးပြန်ပြီးတော့ထုတ်လွှင့်ပေးသွားအောင်ပါ။အခုတော့ကြာရှိနေတဲ့အချိန်အတွင်းနောက်ဆုံးရသတင်းအကျဉ်းချုပ်ကိုမခင်ဖြူတွေကပြောပြပေးပါအောင
်ဆက်မှုအရာကြီးနိုင်ငံတွေရဲ့ဆွေးနွေးပွဲမှာရုရှားနိုင်ငံပြန်လည်ပါဝင်လာဖို့ဖိတ်ခေါ်တဲ့လူကလင်တာနိုင်ငံမှာကျင်းပတဲ့ G7 ထိပ်သီးဆွေးနွေးပွဲကိုတက်ရောက်ဖို့အင်ဗီရောကနေထွက်ခွာချိန်မှာအမေရိကန်သမ္မတဒေါ်နယ်ထရမ့်ကထင်းထောက်တွေကိုပြောဆိုလိုက်ပါတယ်G7 အဖွဲ့ဝင်နောက်နောက်ထပ်နိုင်ငံတစ်ခုဖြစ်တဲ့အီတလီနိုင်ငံရဲ့ဝန်ကြီးချုပ်ကလည်းဒီထရမ့်ရဲ့အကြံပြုချက်ကိုထောက်ခံပါတယ်။ဒါပေမဲ့ဒီနေ့ G7 ဆွေးနွေးပွဲကိုအရှင်အဖြစ်နဲ့လက်ခံကျင်းပပေးနေတဲ့ကနေဒါဝန်ကြီးချုပ် Justin Trudeau ကတော့ရုရှားပြန်လာဖို့ကိစ္စကိုလက်မခံတဲ့အကြောင်း Trudeau ရဲ့ပြောခွင့်ရကပြောပါတယ်။ရုရှားနိုင်ငံကတော့အခုပြောဆိုမှုတွေကိုညှင်းပယ်ထားပါတယ်။ရုရှားဟာဒီ G7 ထိပ်သီးဆွေးနွေးပွဲမှာ1998ခုနှစ်ကစတင်ပါဝင်ခဲ့ပြီးတော့ G8 ထိပ်သီးဆွေးနွေးပွဲဖြစ်လာခဲ့တယ်လို့ပဲဒီအဲ့ဒီနောက်2014ခုနှစ်မှာတော့ယူကရိန်းနိုင်ငံရဲ့တစ်စိတ်တစ်ပိုင်းဖြစ်တဲ့ Crimea ဒေသကိုရုရှားကသိမ်းပိုက်ခဲ့တာကြောင့်ဒီထိပ်သီးဆွေးနွေးပွဲကနေရုရှားရဲ့အဖွဲ့ဝင်ဖြစ်မှုကိုဆိုင်းငံ့ခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ထဲမှာတော့ရုရှားကအဖွဲ့ဝင်အဖြစ်ကနေအပြေးတိုင်နှုတ်ထွက်ခဲ့တာဖြစ်ပါတယ်ရှင်။တရုတ်နိုင်ငံနဲ့အမေရိကန်ပြည်ထောင်တရုတ်နိုင်ငံရဲ့ဒီအမေရိကန်ပြည်ထောင်စုနဲ့ကုန်သွယ်ရေးပို့ဆောင်မှုဟာဆိုရင်ပြီးခဲ့တဲ့မေလအတွင်းဒေါ်လာ 24.58 ဘီလီယံရှိခဲ့ပြီးတော့အဲ့ဒီအရင်ဧပြီလကဒေါ်လာ 22.15 ဘီလီယံရှိခဲ့တာတည်းပိုပြီးတိုးလာခဲ့တာကိုဒီနေ့ထုတ်ပြန်တဲ့တရုတ်အကောင့်ဌာနရဲ့အချက်အလက်တွေမှာဖော်ပြထားပါတယ်။တရုတ်နိုင်ငံရဲ့ပို့ကုန်ပမာဏဟာမေလအတွင်းမှာ 12.6 ရာခိုင်နှုန်းရှိခဲ့ပြီးဒီမတိုင်ခင်ဧပြီလထဲမှာတော့ 12.9 ရာခိုင်နှုန်းရှိခဲ့တာကြောင့်ပို့ကုန်ပမာဏပိုင်းမှာတော့မဆိုတလောက်ကျဆင်းခဲ့ပါတယ်။ဒါပေမဲ့လည်းဒီမေလအတွင်းရှိခဲ့တဲ့နှုန်းဟာရိုက်တာသတင်းဌာနကစီးပွားရေးပညာရှင်တွေကိုမေးမြန်းစစ်တမ်းကောက်ယူပြီးခန့်မှန်းထားတာထက်တော့ဆယ်ရာခိုင်နှုန်းပိုများနေဆဲဖြစ်ပါရဲ့ရှင်။စီးပွားနိုင်ငံမှာတဘုံတွေထိန်းချုပ်မှုအောက်မှာရှိနေတဲ့အရက်သားလူတွေရက်ကွက်တစ်ခုလေကြောင်းကနေတိုက်ခိုက်ခံရတာမှာတော့လူ35ယောက်ထက်မနည်းသေဆုံးပြီးခလီးငယ်တွေအပါအဝင်အများအပြားထိခိုက်ဒဏ်ရာရခဲ့တယ်လို့စီးပွားကအခြေအနေတွေကိုစောင့်ကြည့်နေတဲ့အဖွဲ့ကပြောပါရဲ့ရှင်။
တဲ့ရင်အချင်းချက်ကိုမခင်ဖြူရဲကြီးညာပေးခဲ့တော့ပါဒီညအစီအစဉ်ထုတ်လို့ရမှုကကိုညာဝင်းအောင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ် VOA American အတန်ရဲ့မနက်ဖက်အစီအစဉ်တွေကိုမြန်မာစံတော်ချိန်6နာရီနဲ့9နာရီထိလိုင်းဒိုမီတာ24 kHz 13.3ညလိုင်းဒိုမီတာ40 kHz 9440နဲ့လိုင်းဒိုမီတာ51 kHz 9805တို့ကနေဖန်ယူနာဆင်နိုင်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းချမ်းမာရှင်လမ်းပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမနန်းလောပါ
Thank you.
This program has come to you from the Voice of America, Washington.